Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် PUE American တန်ရဲ့2021ခုနှစ်ဇန်နဝါရီလ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190ရုကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးပါမယ်ရှင်။တမရဒေါ်နယ်ထရမ့်ကိုအမေရိကန်အောက်လွှတ်တော်ကဗုဒ္ဓဟူးနေ့ကတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကလူအသက်သေဆုံးရတဲ့အထိဖြစ်ပွားခဲ့တဲ့လွှတ်တော်အဆောက်အုံကိုဝင်ရောက်စီးနင်းမှုဖြစ်ရမှာတမရထရမ့်ကသူ့ကိုထောက်ခံသူတွေကိုလှုံ့ဆော်အားပေးခဲ့တယ်ဆိုတဲ့အချက်ကိုထောက်ပြပြီးတော့အောက်လွှတ်တော်ကအခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကသူ့ကိုတရားစွဲခဲ့တော့ကတော့အထက်လွှတ်တော်ကအပြစ်ကနေကင်းလွတ်ခွင့်ပေးခဲ့တာပါ။အခုဒီချိန်မှာလဲသူ့ကိုတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်ကဆက်လက်ပြီးတော့ကြားနာစစ်ဆေးတာကိုသမ္မတထရမ့်ရင်ဆိုင်ရဖို့ရှိနေပြီးဖြစ်ပါတယ်။သမ္မတကိုတရားစွဲဆိုထားတဲ့ကိစ္စကိုအထက်လွှတ်တော်မှမဲပေးဆုံးဖြတ်တဲ့အခါထောက်ခံမဲ၃ပုံ၂ပုံလိုအပ်မှာဖြစ်ပါတယ်။အနာဂတ်ကာလမှာသမ္မတထရမ့်အစိုးရရာထူးမရယူနိုင်ရေးတားမြစ်တဲ့ဆုံးဖြတ်ချက်ကိုတော့ရိုးရိုးမဲအတာနဲ့ဆုံးဖြတ်နိုင်ပါတယ်။ဗုဒ္ဓဟူးနေ့ကအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်နိုင်ငံရဲ့45ရောင်မြောက်သမ္မတဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်အနေနဲ့တက်တန်း245နှစ်ရှိပြီးဖြစ်တဲ့အမေရိကန်နိုင်ငံတမိုင်းမှာနှစ်ကြိမ်နှစ်ခါတရားစွဲဆိုခံရတဲ့တဦးတည်းသောသမ္မတဖြစ်လာခဲ့ပါတယ်ရှင်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအာရှကအစဉ်အလာမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပို့ပြီးတော့တိုးတက်အောင်လှုပ်ဆောင်မှာဖြစ်တယ်လို့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကိုအဆုံးသတ်လိုက်မယ်လို့မျှော်လင့်ရကြောင်းမလေးရှားဝန်ကြီးချုပ်ဟောင်းမဟာတီးယာမိုဟာမက်ကပြောပါတယ်
။ I expect it to be differentFrom Trump, because Trump knew practically nothing about Southeast
Asia. ဒီကောက်ခံသမရဂျိုးဘိုင်ဒန်ကြက်လာရင်အစင်လာရထောက်ခံခဲ့တဲ့အရှိတောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးပိုကောင်းလာမယ်လို့မျှော်လင့်မိကြောင်း Trump ကလက်တွေ့မှာအရှိတောင်အာရှအကြောင်းဘာမှမသိသူဖြစ်လို့ Trump လက်ထက်ကလည်းမတူတော့ဘူးလို့ခံမှန်းကြောင်းဒါအပြင်တရုတ်နဲ့ဖြစ်နေတဲ့မိုင်မဲတဲ့ကုန်သွယ်ရေးစစ်ကိုအဆုံးသတ်မယ်လို့မျှော်လင့်ကြောင်းမလေးရှားဝန်ကြီးချုပ်ဟောင်းမဟာတီးယားမိုဟာမက်က Reuters သတင်းဌာနနဲ့အင်တာဗျူးမှာပြောပါရီ Trump ကတိုင်းပြည်တိုင်းနဲ့သဘောထားကွဲလွဲတာရှိပေမဲ့ဂျိုးဘိုင်ဒန်ကတော့ဒီမူကိုပြောင်းပြန်လှန်ပစ်လိမ့်မယ်လို့ယူဆကြောင်းလည်းသူကပြောပါတယ်။သမ္မတထရမ့်ကတော့ American ပထမဦးစားပေးမူဝါဒနဲ့မဟာမိတ်နိုင်ငံတွေနဲ့ဆန့်ကျင်လုပ်ကိုင်ခဲ့တယ်လို့တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးစစ်ပွဲစတင်ခဲ့တာဖြစ်ပါတယ်။ကုန်သွယ်ရေးမညီမျှမှုနဲ့လူခွင့်ရေးလိုကိစ္စမျိုးတွေမှာထိတိုက်ရင်ဆိုင်မှုအတွေ့တရုတ်နိုင်ငံကအင်အားကြီးမားလွန်လာကြောင်းမလေးရှားနိုင်ငံအနေနဲ့တခြားနိုင်ငံတွေလိုပဲတရုတ်နဲ့ဆက်ဆံရေးမှာသတိထားဖို့လိုအပ်ကြောင်းမလေးရှားဝန်ကြီးချုပ်ဟောင်းမဟာတီးယားက Reuters သတင်းကိုပြောပါတယ်ရှင်ပြီးခဲ့တဲ့နှစ်တုန်းကဟောင်ကောင်ကနေထိုင်ဝမ်ကို speedboat လေးနဲ့ထွက်ပြေးဖို့ကြိုးပမ်းခဲ့တဲ့ဒီမိုကရေစီရေးလှုပ်ရှားသူ12ယောက်ကိုအကူအညီပေးခဲ့တယ်လို့တန်တရားရှိသူ12ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အဖမ်းဆီးခံရသူတွေထဲမှာလူသိများသူဒီမိုကရေစီရေးလှုပ်ရှားမှုတွေမှာထောက်ခံအားပေးတဲ့လူ့အခွင့်အရေးရှင်နေဒန်နီယယ်ဝေါင်းလည်းပါဝင်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကဟောင်ကောင်ကနေထိုင်ဝမ်ကိုလှေနဲ့ထွက်ပြေးဖို့ကြိုးစားခဲ့တဲ့ဒီမိုကရေစီရေးလှုပ်ရှားသူ12ယောက်ကိုတရုတ်ကမ်းခြေဆောင်တပ်ကဖမ်းဆီးခဲ့တာပါ။ဒီဇင်ဘာလနှောင်းပိုင်းရှန်ကျန်းမြို့တရားရုံးကြားနာမှုအတွင်းမှာသူတို့တွေက6ယောက်ကိုတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ထောင်ဒဏ်9လစီချမှတ်ခဲ့ပြီးဦးဆောင်သူ2ဦးကိုတော့ထောင်ဒဏ်2နှစ်နဲ့3နှစ်အထိပြီးချမှတ်ခဲ့ပါတယ်။အရွယ်မြောင်သေးတဲ့ကျန်2ဦးကတော့အပြစ်ရှိကြောင်ဝန်ခံပြီးတဲ့နောက်ပိုင်းမှာဟောင်ကောင်ကိုပြန်ပို့ခဲ့ပါတယ်။ဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားသူအတော်များများကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကျွန်းကိုထွက်ပြေးလွတ်မြောက်ခဲ့တာရှိပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ဇွန်လတုန်းကတရုတ်အစိုးရကအသစ်ပြတန်းလိုက်တဲ့အမျိုးသားလူညွန်ရေးဥပဒေနဲ့အရေးယူခံရမှာစိုးရိမ်မှုတွေကြောင့်အခုလိုထွက်ပြေးကြတာဖြစ်ပါတယ်။ဒီဥပဒေအရဟောင်ကောင်မှာအကြမ်းဖက်မှုခွဲထွက်ရေးကြိုးပမ်းမှုနိုင်ငံတော်ကိုဆန့်ကျင်ပြီးတော့အဖျက်လုပ်ငန်းလှုပ်ဆောင်မှုနဲ့နိုင်ငံရေးချအစိုးရတွေနဲ့ပူးပေါင်းမှုစတဲ့လှုပ်ရှားမှုတွေမှာပါဝင်ပြီးပြစ်မှုထင်ရှားရင်ထောင်ဒဏ်တသက်ကြားခံရနိုင်ပါတယ်ရှင်။ဒီကနေ့ကြာသပတေးနေ့ကမ္ဘောဒီးယားတရားရုံးတစ်ခုမှာကမ္ဘောဒီးယားအတိုက်ခံနိုင်ငံရေးသမားတွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစီရင်မှုစတင်လိုက်ပါတယ်။တရားစွဲဆိုခံထားရသူတွေကဖျက်သိမ်းခံထားရတဲ့ကမ္ဘောဒီးယားအမျိုးသားကက်တီပါတီ CNRP နဲ့ပတ်သက်ဆက်နွယ်နေသူ121ယောက်ဖြစ်ပြီးသူတို့ကိုတစ္ဆာဖောက်မှုလှုံ့ဆော်အားပေးမှုတွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။ဒီတဲကအတိုက်ခံ62ဦးကိုတရားရုံးကိုလာရောက်ဖို့ဆင့်ခေါ်ထားတယ်လို့အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့ CNRP ရဲ့ဒုတိယဥက္ကဋ္ဌမူဆိုချွာက Reuters သတင်းကိုပြောပါရယ် 2018ရွေးကောက်ပွဲမတိုင်ခင်ကမ္ဘောဒီးယားအမျိုးသားကေဒီပါတီ CNRP ပါတီခေါင်းဆောင်ခန်ဆူခါဖန်စီခံခဲ့ရပြီးနောက်ပိုင်းပါတီကိုလည်းပိတ်ပင်ခဲ့တာပါ။အဲ့ဒီရွေးကောက်ပွဲမှာဝန်ကြီးချုပ်ဟန်ဆန်ရဲ့ကမ္ဘောဒီးယားပြည်သူပါတီကမဲဆန္ဒနဲ့အားလုံးမှအနိုင်ရရှိခဲ့တာကြောင့်နိုင်ငံတကာကစိုးရိမ်ပူပန်မှုတွေထွက်ပေါ်လာခဲ့တာဖြစ်ပါရဲ့ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 3953ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ view ကနေခြားသောရင်းနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်COVID-19 ရောဂါကိုထိထိရောက်ရောက်ကာကွယ်တားဆီးနိုင်မယ်ကာကွယ်ဆေးနောက်တစ်မျိုးမကြာခင်မှာထွက်ပေါ်လာဖို့ရှိနေပါတယ်။ဗိုလ်ထုနေကထုတ်ပြန်လိုက်တဲ့ New England ဆေးပညာဂျာနယ်ထဲမှာတော့ Johnson & Johnson ကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးဟာကနဦးစောပိုင်းအဆင့်တွေမှာဆီနာဝန်ထမ်းအဖြစ်ပါဝင်စမ်းသပ်ခဲ့ကြတဲ့လူငယ်တွေမှာရောလူကြီးတွေမှာပါပြင်းထန်တဲ့ကိုယ်ခံဆွမ်းအားတွေဖြစ်ပေါ်စေတာကိုတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။ Johnson & Johnson ကအခုစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးဟာ Pfizer BioNTech နဲ့မော်ဒါနာတို့ကထုတ်လုပ်နေတဲ့ကာကွယ်ဆေးတွေလို့မဟုတ်ပဲတစ်ချိန်ပဲထိုးအောင်มาဖြစ်ပြီးတော့လွယ်လွယ်ကူကူသယ်ယူပို့ဆောင်နိုင်တယ်လို့အချိန်တော်ကြာလဲရေခဲစရာထဲမှာထားနိုင်တာဖြစ်ပါတယ်ဒီကာကွယ်ဆေးကိုအခုခါမှာစေနာဝန်ထမ်း4000ကျွဲနဲ့နောက်ဆုံးဆက်စမ်းသပ်မှုတွေလှုပ်ဆောင်နေပြီးတော့ Johnson & Johnson ကုမ္ပဏီကတော့ရှေ့လလောက်မှာအမေရိကန်အစားအစာနဲ့ဆေးဝါးကုကဲရေးဌာန FDA ကနေအရေးပေါ်အသုံးပြုခွင့်ရဖို့အတွက်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်ဒီဆေးကိုတည်ပြုချက်ရပြီးတာနဲ့ကာကွယ်ဆေးတန်းတရာထိပေးနိုင်ဖို့အတွက်အမေရိကန်အစိုးရနဲ့ကုမ္ပဏီကြားမှာဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စာချုပ်ချုပ်ဆိုထားပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကိုဗစ် -19 ကာယောဂါစတင်ငယ်ပုံကိုစုံစမ်းစစ်ဆေးဖို့အတွက်တရုတ်နိုင်ငံကိုရောက်ရှိသွားချိန်မှာပဲတရုတ်နိုင်ငံအရှေ့မြောက်ဘက်မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပါတယ်။တရုတ်နိုင်ငံမှာဒီနေ့ဗိုင်းရပ်စ်ကြောင့်သေဆုံးသူ1ယောက်ရှိခဲ့ပြီးတော့ဒါဟာလပေါင်းများစွာအတွင်းမှာပထမဆုံးသေဆုံးတာဖြစ်ပါတယ်။ဒါပြန်ကူးစက်သူ4635ယောက်ရှိတာကြောင့်ကူးစက်သူစုစုပေါင်း18844ယောက်ရှိသွားပြီဖြစ်ပါတယ်။ဟေလုံညမ်းပြည်နယ်မှာတော့ကူးစက်သူ43ယောက်ရှိခဲ့ပြီးတော့အများစုကတော့ဇီဟာမျိုးကဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။အခုလက်တော့ကူးစက်မှုတွေစိုးရိမ်စရာအကောင်းဆုံးဖြစ်နေတဲ့ဟေဘေပြည်နယ်မှာတော့နောက်ထပ်ကူးစက်သူ81ယောက်ရှိခဲ့ပြီးတော့14ယောက်ကတော့ပြည်ပကပြန်လာသူတွေမှာတွေ့ရှိတာဖြစ်တယ်လို့ပြောပါတယ်။ဒီနိုင်ငံမှာလာမဲ့တရုတ်နဲ့တကူပွဲတော်မတိုင်ခင်မှာကူးစက်မှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့ဘေကျင်းပါဝင်ဟေဘေပီနယ်နဲ့တခြားနေရာတွေကလူပေါင်း30ကျော်ကိုအပြင်မထွက်ပဲအိမ်ထဲမှာပဲနေဖို့အသွာလာကန့်သတ်မှုအမျိုးမျိုးကိုချမှတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဂျမအေဝန်ထမ်းတွေနဲ့အစိုးရဝန်ထမ်းတွေကိုတရုတ်နိုင်ငံဆီနိုဗက်ဆေးကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်ဆေးတွေကိုစတင်ထိုးပေးနေပြီဖြစ်ပါတယ်။ပထမဆုံးကာကွယ်ဆေးထိုးတဲ့အနေနဲ့ဂျမအေဝန်ထမ်း 1.3 သန်းကျော်နဲ့အစိုးရဝန်ထမ်း 18.4 သန်းကျော်ကိုထိုးပေးသွားဖို့စီစဉ်ထားပြီးတော့လူဦးရေစုစုပေါင်းသန်း290တဲက3ပုံ2ပုံကိုထိုးပေးသွားဖို့ရည်ရွယ်ထားတယ်လို့အင်ဒိုနီးရှားဂျမအေဝန်ကြီးဌာနကပြောပါတယ်။ဒီနေ့ပထမဆုံးထိုးခဲ့တဲ့ဂျမအေဝန်ထမ်း25ယောက်ကတော့ဂျကာတာမြို့ကစစ်တိုမန်ဂွန်ကူဆိုမိုဆေးရုံကဖြစ်ပါတယ်ခင်ဗျာ။ကမ္ဘာဂျမအေအဖွဲ့ချုပ် WHO ဦးဆောင်တဲ့နိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ပုံကိုစုံစမ်းစစ်ဆေးဖို့အတွက်တရုတ်နိုင်ငံဝူဟန်မြို့ကိုဒီနေ့မှရောက်ရှိသွားပြီဖြစ်ပါတယ်။ဖော်ဝင်10ယောက်ပါဝင်တဲ့ WHO အဖွဲ့ဟာစင်ကာပူနိုင်ငံကနေတဆင့်လေနဲ့ရောက်ရှိလာခဲ့တာဖြစ်ပြီးတော့နှစ်ပတ်ကြာအသွာလာခန့်သက်ပြီးတည်ထောင်ခွင့်နေသောမှာဖြစ်ပါတယ်။သတင်းနောက်တွေကိုတစုံတရာပြောဆိုခဲ့ခြင်းမရှိခဲ့ပေမဲ့တချို့ကတော့ကားထွက်သွားတဲ့အချိန်မှာလက်ပြပြီးတော့တပ်ပုံရိုက်ခဲ့ကြပါတယ်။အခုလို WHO ဦးဆောင်တဲ့နိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ရောက်လာတဲ့ပတ်သက်ပြီးဝူဟန်မြို့ကတူကတော့
那么所以说他们这个点来的话也有一定的帮助只是说来迟了嘛来迟总比不来
好。目前嘛တော့အတိုင်းအတာတစ်ခုထိထောက်ကူဖြစ်မှာပါသူတို့အနေနဲ့လာတာနည်းနည်းတော့နောက်ကြပါတယ်ဒါပေမဲ့လုံးဝမလာတာထက်စာရင်တော့နောက်ကြပြီးမှလာတာကကောင်းပါတယ်ဒီကယောဂါကတရုတ်နိုင်ငံမှာစဖြစ်ခဲ့တာလीသူတို့အနေနဲ့ဒီဗိုင်းရပ်စ်စတင်ပေါ်ပေါက်ခဲ့တဲ့မူလစစ်မြစ်ကိုတွေ့ရှိခဲ့မယ်ဆိုရင်သူတို့အတွက်ထောက်ကူဖြစ်မှာပါလို့အသက်38နှစ်အရွယ်ဝူဟန်မြို့ကန်ရောဂါပြောသွားတာဖြစ်ပါတယ်တရုတ်နိုင်ငံနဲ့ WHO ကြားမှာလာပေါင်းများစွာတဏ္ဍာရေးအခြေတင်ပြောဆိုမှုတွေဖြစ်ခဲ့ပြီးတဲ့နောက်တရုတ်သမ္မတရှီကျင်းဖင်ကနိုင်ငံကစုံစမ်းစစ်ဆေးသူတွေကိုလာရောက်ဖို့အတွက်ခွင့်ပြုခဲ့တာဖြစ်ပါတယ်။သိပ္ပံပညာရှင်တွေကတော့ဒီဗိုင်းရပ်စ်ဟာလင်းလို့ဒါမှမဟုတ် အခြားအကောင့်တစ်ခုခုကနေလူတွေစီကူးဆက်ခဲ့တာဖြစ်တယ်လို့ယူဆနေကြပါတယ် WHO ရဲ့သိပ္ပံပညာရှင်အဖွဲ့ထဲမှာတော့ American, Australia, Germany, Japan, Britain, Russia, Netherlands, Qatar နဲ့ Vietnam နိုင်ငံတွေကကြောင်းကျင်သူတွေပါဝင်တာဖြစ်ပါတယ်ခင်ဗျာမင်္ဂလာရေးနိုင်ငံအရှိတောင်ပိုင်း Caucasus မစားတွေသားမှာရှိတဲ့ရိုညာဒုက္ခသည်စခန်းမှာဒီနေ့အင်ဂျင်ယာနဲ့ချီပြီးတော့မီးလောင်ကျွမ်းခဲ့ပါတယ်ဒီနေ့မီးလောင်ကျွမ်းမှုကြောင့်အဲ့ဒုက္ခသည်စခန်းမှာရှိတဲ့အင်ဂျင်900ထပ်မနည်းမီးလောင်ပျက်စီးသွားခဲ့တယ်လို့မင်္ဂလာဒေ့နိုင်ငံမှာရှိတဲ့ Save the Children အဖွဲ့ရဲ့ညွှန်ကြားရေးမှူး Onno Van Manen ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ် Save the Children အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့မီးလောင်တာဘယ်ဒုက္ခသည်စခန်းဆိုတာအတိအကျဖော်ပြမထားပါဘူးဒုက္ခသည်တူကဓာတ်ပုံနေတဲ့တကွာ view ကိုအကြောင်းကြားတဲ့အထက်မှာတော့နာယာပါယာဒုက္ခသည်စခန်းအမှတ်26လို့ပြောထားပါတယ်ဒီမီလောင်ကျွမ်းမှုကနှစ်ပေါင်းများစွာဒုက္ခအခက်ခဲနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအတွက်တော့နောက်ထပ်ဆိုးရွားတဲ့ထိခိုက်ဆုံးရှုံးမှုကြီးဖြစ်တယ်လို့ Onno Van Manen ကပြောပါတယ်အခုလိုမီလောင်ကျွမ်းမှုကြောင့်အိမ်မှာရှိတဲ့ဒုက္ခသည်တွေဟာကိုလိုနီယာနေရာတွေမရှိတော့ဘဲကလေးတွေရဲ့အနာဂတ်ဟာလည်းမရေမရအခြေအနေနဲ့ရင်ဆိုင်နေရတယ်လို့သူကပြောပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာတွေရဲ့ဒုက္ခတွေကိုဖြေရှင်းဖို့အတွက်ရရှိခိုင်မာတဲ့ဖြေရှင်းနည်းတွေကိုရှာဖွေဖို့လိုတယ်လို့လည်းသူကတောင်းဆိုလိုက်ပါတယ်ခင်ဗျာ ဗီဒီယိုကနေကြတော်ရင်းနေ့ညပိုင်းသတင်းတွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်မဆူမြတ်မော်ပါရှင်အမေရိကန်သမ္မတရွေးကောက်ပွဲမှာဘသူအနိုင်ရတယ်လဲဆိုတာကိုလွှတ်တော်မှာတရားဝင်အတည်ပြုမဲ့ရလက်ပြောင်းလဲသွားစေဖို့ရည်ရွယ်ပြီးတော့ထကြွစုဘူးဖို့လှုံ့ဆော်ခဲ့မှုနဲ့သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲဖို့အတွက်ဒီမိုကရက်တစ်ပါတီပြည်အများစုရှိတဲ့အောက်လွှတ်တော်ကပုံထုံးနေတုန်းကဆုံးဖြတ်ခဲ့ပါတယ်ဒီအမှုကိုအထက်လွှတ်တော်မှာဘယ်တော့စတင်စစ်ဆေးကြားနာမလဲဆိုတာကိုလွှတ်တော်ဆရာ VOA သတင်းတောက်ကက်သရင်ဂျစ်ဆန်ရဲ့သတင်းကိုဆက်ပြီးတော့တင်ပြပါမယ်ရှင်။သမ္မတထရမ့်အပေါ်ထောက်ခံသူတွေလွှတ်တော်ရဲ့အတင်းဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံဖြည့်ဆွတ်ပြင်ဆင်ချက်25နဲ့သမ္မတကိုဖယ်ရှားဖို့တောင်းဆိုချက်ကိုမလိုက်နာနိုင်ဘူးလို့ဒုသမ္မတ Mike Pence ကအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုအကြောင်းပြန်ကြားခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတကိုတရားစွဲတင်မတင်လွှတ်တော်မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တရားစွဲဖို့ထောက်ခံမဲ232မဲကန့်ကွက်မဲ198မဲနဲ့ဆွဲချက်တင်တရားစွဲလိုက်ကြတာပါအမှုကတော့ January 6ရက်နေ့ကအမေရိကန်ပြည်ထောင်စုလွှတ်တော်အပေါ်စုဖူးထကြွဖို့သမ္မတထရမ့်ကလှုံ့ဆော်ခဲ့မှုဖြစ်ပါတယ
် The president saw the insurrectionists not as the face the foes of freedom as they are
စစ်ဘုထကြသူတွေကိုလွန်မြောက်မှုရဲ့ရည်သူတွေလို့သမ္မတကမမြင်တဲ့အပြင်အာဏာကိုဖတ်တွယ်နိုင်မှုသူ့ရည်မှန်ချက်ကိုဖြည့်ဆည်းပေးသူတွေလို့မြင်ပါတယ်ပြည်သူတွေရဲ့ဆန္ဒနဲ့ဆန့်ကျင်တဲ့ရွေးချယ်ဖြစ်သလိုနှစ်ပေါင်း150နီးပါးခိုင်မာလာတဲ့ American Democracy စနစ်အဆုံးသတ်အောင်ဒေါသတကြီးသွေးထွက်တန်ယုံဖြစ်စေခဲ့တဲ့ရည်မှန်ချက်ဖြစ်ပါတယ
်။အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ဖြစ်ပါတယ်။အောက်လွှတ်တော် Republican အမတ်တွေဘက်ကတော့လွှတ်တော်စီးနင်းတိုက်ခိုက်ခံရမှုမှာသမ္မတတာဝန်မကင်းဘူးလို့ပြောကြပေမဲ့သမ္မတရဲ့လုပ်ရက်ကတရားစွဲရလောက်တဲ့အထိမဖြစ်ဘူးလို့ကာကွယ်ပြောကြားခဲ့ကြပါတယ်။
The president bears responsibility for when
ဘုဒ္ဓဟူးနေ့တော့ကလူအုပ်ကြီးလွတ်တော်တဲ့အတင်းဖြက်စီးဝင်ရောက်ခဲ့ကြတာနဲ့ပတ်သက်လို့သမရမှာတာဝန်ရှိပါတယ်။ဘာတွေဖြစ်နေလဲဆိုတာသူတွေ့တွေ့ချင်းဒါကိုဝေဖန်ပြစ်တင်ပြောခဲ့တယ်ပါတယ်
။အောက်လွှတ်တော်လူနည်းစုခေါင်းဆောင်ကဲဗင်မကာသီဖြစ်ပါတယ်။ American သမိုင်းမှာသမရထရမ့်ဟာသမရတက်တန်ကာလအတွင်းနှစ်ကြိမ်တရားစွဲခံရတဲ့ပထမဆုံးသမရဖြစ်ပါတယ်။လူအုပ်ကြီးလွတ်တော်ပေါ်တိုက်ခိုက်မှုမလုပ်ခင်သူပြောခဲ့တဲ့မိန့်ခွန်းကိုသမရကကာကွယ်ပြောခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်မှုကိုတော့ပုံထုနေတော့ကအပြစ်တင်ပါတယ်
။ No true supporter of mine could
သူပေါ်တကယ်ထောက်ခံသူတွေဆိုရင်နိုင်ငံရေးအရအကြမ်းဖက်မှုလုပ်မှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောခဲ့တာပါ။တရားစွဲတဲ့မတဲ့အောက်လွှတ်တော်မှာမဲခွဲခဲ့တော့က Republican အမတ်10ယောက်ကလည်းတရားစွဲတဲ့လို့ဆုံးဖြတ်ခဲ့ကြတာပါ။အဲ့ဒီထဲမှာဩဇာညောင်းတဲ့အမတ် Liz Cheney လည်းပါဝင်ပါတယ်။အောက်လွှတ်တော်ကတရားစွဲဖို့ဆုံးဖြတ်လိုက်ပြီးမို့အထက်လွှတ်တော်မှာအမှုကိုစစ်ဆေးကြားနာမှာဖြစ်ပါတယ်။အထက်လွှတ်တော် Republican တွေဘလို့ဆုံးဖြတ်မလဲဆိုတာသိကိုအရေးကြီးတယ်လို့ Brookings Institution ကပညာရှင် Elaine Garmack ကပြောပါတယ
် If we see a huge and ugly attack on the capital
ကဲလို့လာမယ့်ရက်ပိုင်းတွေအတွင်းမှာလွှတ်တော်အပေါ်အကြီးအကျယ်တိုက်ခိုက်တာတွေမြင်ရမယ်ဆိုရင်တော့အပြစ်ရှိရဲ့လို့ဆုံးဖြတ်မဲ့ဘက်ကအလေးတာမယ်လို့ထင်ပါတယ်တကယ်လို့တင်းမာမှုတွေညော့သွားမယ်ဆိုရင်တော့အပြစ်ရှိတယ်ဆိုတဲ့အမြင်လဲသွားနိုင်ပြီးတော့သမ္မတထရမ့်မှာအပြစ်ရှိတယ်ဆိုတဲ့အထက်လွှတ်တော်အမတ်တွေကဆုံးဖြတ်ချက်ချမှီမထင်ပါဘူး
သမရအဖြစ်ဂျိုးဘိုက်ဒန်ကျန်းသက်စာချိန်ဆုံးမဲ့ရက်မတိုင်ခင်တရက်အလိုထက်ဆောပြီးတော့အထက်လွှတ်တော်မှာအမှုစစ်ဆေးကြားလာမှာမဟုတ်ဘူးလို့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကော်နယ်ကကြေညာထားပါတယ်။အဲ့ဒီအတွက်လွှတ်တော်အဆုံးအဖြတ်လူတဲ့သမရတရက်အစီအစဉ်တွေနှောင့်နှေးသွားနိုင်တယ်လို့ပညာရှင်ကာမက်ကတွက်ပြပါတယ်။
That'll be unfortunate for Biden and unfortunate for the country mostly.
ဒါတော့ Biden အတွက်ကောနိုင်ငံအတွက်ပါကံမကောင်းအကြောင်းမလာဘူးလို့ပဲပြောရမှာပါ။အဓိကအကြောင်းကတော့ COVID-19 ထောက်ပံ့ကြေးရဖို့ပြည်သူတွေကစောင့်စားမျှော်လင့်နေကြလို့ပါပဲ
။ပြီးခဲ့တဲ့ဗုဒ္ဓနေ့ကဖြစ်ရနောက်ပိုင်းကောက်ခံတဲ့စစ်တမ်းတွေမှာဗဲဆန္ဒရှင်56ရာခိုင်နှုန်းက Trump မှာတာဝန်ရှိတယ်လို့မြင်ကြပြီးတော့ယာရုကနေဖယ်ရှားတဲ့လို့မြင်သူတွေလည်းအနည်းငယ်ပိုများပါတယ်။တကယ်လို့အထက်လွှတ်တော်မှာသမ္မတ Trump အပြစ်ရှိကြောင်းဆုံးဖြတ်ခဲ့ရင်တော့သူ့အနေနဲ့သမ္မတအပြစ်ဘယ်တော့မှပြန်ပြီးအရွေးခံလို့ရတော့မှာမဟုတ်ပါဘူးရှင်။ကျွန်မဆုမြတ်ပါမှာ
။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မရိကန်ပြည်သူ့မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဆိုးရတက်လာတဲ့အခါရွန်ဂျာရေးဥဆောင်ဖြစ်ရှင်းမှုဒုက္ခသည်ရေလှုပ်ရှားနေတဲ့ဝါရှင်တန်ခြေဆက် Refugees International အဖွဲ့ကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်အောင်လင်းဦးပါရွန်ဂျာရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်းမှုရွေးကောက်ခံသမ္မတဘိုင်ဒန်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်ဆိုတဲ့အမည်နဲ့အစိုးရကစားတစောင်းဒီနေ့ပဲထုတ်ပြန်လိုက်ပြီး Refugees International အဖွဲ့ကတိုက်တွန်းလိုက်တာဖြစ်ပါတယ်ရွန်ဂျာရေးဖြစ်ရှင်းရမှာနိုင်ငံတကာအတိုင်းအဝန်းကိုတောင်းအားပေးနိုင်တာကြောင့်အခုလိုတိုက်တွန်းရတာလို့လဲစီရင်ခန်းစာကိုဥဆောင်ပြုစုခဲ့တဲ့ဒန်နီယယ်ဆိုလီဗန်ကပြောဆိုခဲ့တာပ
ါ And we do believe that the United States has a leading role to play that you know there's a series of things that that the United States can do
အမေရိကန်ပြည်ထောင်စုအနေနဲ့အဓိကအခန့်ကဏ္ဍကဥဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ထားပါတယ်တိခဲတာတွေပေါ်ဖြစ်တဲ့အတိုင်းတရားဝင်အသိအမှတ်ပြုသုံးနှုန်းပြောဆိုတာမျိုးကအစလုံနိုင်တာတွေလည်းတော်တော်များများရှိပါတယ်လူမျိုးတုံးတပြတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ဖို့နဲ့နောက်ဆက်တွဲတန်တမန်ရေးအရာရေးတကြီးဆောင်ရွက်တာတွေအပါအဝင်တခြားအရေးယူဆောင်ရွက်တာတွေလုပ်သွားဖို့လည်းလိုပါတယ်
။ရွန်ဂျာရီပေါ်လူခွေရေးချိုးဖောက်မှုတွေကိုလူမျိုးတုံးတပြတ်မှုဖြစ်တည်ယဝင်သတ်မှတ်ဖို့လူခွေရေးလှုပ်ရှားသူတွေလွတ်တော်အမတ်တွေကတိုက်တွန်းတာတွေရှိနေပေမဲ့အမေရိကန်အစိုးရကတော့လက်ခံမထားပါဘူး။ဒါပေမဲ့လည်းမကြခင်ဆိုးရွားတဲ့လက်ထက်မှာတော့ဒီမူဝါဒကိုပြောင်းလဲဖို့လည်းRefugees International အဖွဲ့အပါအဝင်လူခွင့်ရေးလှုပ်ရှားသူတွေတွန်းအားပေးနေကြတာပါအထူးသဖြင့်ရွေးကောက်ခံသမ္မတဘိုင်ဒန်ဆိုရတဲ့မှာအရေးကြီးတဲ့ခန့်ကဏ္ဍကပါဝင်လာကြမဲ့သူတွေအနေနဲ့ရွန်ဂျာအရေးပါဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အာရုံစိုက်တဲ့မှတ်တမ်းတွေရှိခဲ့ပြီးတာကြောင့်မူဝါဒတည်တည်ကိုအကောင့်ထဲဖွင့်နိုင်မှုလဲမျှော်လင့်နေကြပါတယ်ရွေးကောက်ခံသူသမ္မတကမလာဟဲရစ်နိုင်ငံချိုင်းဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့အန်တိုနီဘလင်ကင်အပြင်အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီUSAID အကြီးအကဲဖြစ်ကုလသမဂ္ဂဆိုင်ရာတာမတ်ကြီးအောင်စမန်သာပါဝါတို့လိုပုဂ္ဂိုလ်တွေအနေနဲ့ရွန်ဂျာရေးမှာတွန်းအားပေးနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းလဲ Refugees International အဖွဲ့ကဒန်နီယယ်ဆိုလီဗန်ကပြောပါတယ်
I am encouraged by some of the statements that have come from people high ranking likely to be high ranking in the Biden administration from the past I meanfirst of all, Kamala Harris is she as a senator co-sponsored the Burma Human Rights Bill
အစင်းကြီးရုပ်တော်ဝင်ထမ်းဆောင်ကြမဲ့သူတွေရဲ့ပြောဆိုချက်တွေကြောင့်ကျွန်တော်အားရကျေနပ်မိတာတွေရှိပါတယ်။ဘိုင်ဒန်အစိုးရအဖွဲ့မှပထမဆုံးအနေနဲ့ကမလာဟဲရစ်ဆာဆိုရင်လည်းအထက်လူတော်အမတ်ဘွားမာရုံးကမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာဥပဒေချမ်းကိုပူတွဲတင်သွင်းမှုပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်အဆိုပြုခံထားရတဲ့အန်တိုနီဘလင်ကင်ဟာဆိုရင်လည်းရွေးညာရီပေါ်တိုက်ခိုက်ခံရမှုတွေစားခဲ့တဲ့၃နှစ်ပြည့်အထိမ်းအမှတ်ဖြစ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရွေးညာအရေးတာဝန်ခံမှုရှိဖို့နဲ့နိုင်ငံသားအခွင့်အရေးရဖို့ထွတ်ထွက်လူမှုကွန်ရက်ကနေတောင်းဆိုခဲ့မှုပါတယ်။Samantha Power ဟာလည်းအစိုးရအဖွဲ့မှပါလာဖို့ရှိတာကြောင့်ရွေးညာအရေးဖြစ်ရှင်းဖို့လူလူလာလာပြောဆိုကြသူတွေတော်တော်များများအစိုးရအဖွဲ့တွေမှပါလာကြတော့မှာပါ
။ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကလူညိုရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရွေးညာဆွေးနွေးအစုကိုလိုက်လံရှင်းလင်းရမှာမြန်မာလူညိုရေးတပ်ဖွဲ့တွေကကြီးလေးတဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွဲထားပါတယ်။ ရွန်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်အတိမတ်မပြုတဲ့မြန်မာဆွေရနဲ့တက်မလို့ကတော့နိုင်ငံတကာနဲ့လူ့ခွင့်ရေးအဖွဲ့တွေဆွဆွဲနေသလောက်လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းလည်းပြောဆိုထားပါတယ် Refugees International အဖွဲ့ရဲ့အစိုးရကစားမှာတော့အမေရိကန်ကဦးဆောင်ပြီးရွန်ဂျာတွေပေါ်လူ့ခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူတံခတ်တာတွေပါဝင်ဖိအားပေးဖို့လည်းတိုက်တွန်းထားပါတယ်ချင်းနဲ့မှာပဲဒုက္ခသည်တွေလုံခြုံမှုရှိရှိနဲ့ဂုဏ်သိက္ခာရှိရှိနေရပြန်နေအောင်တပ်မတော်ရင်းနှီးလည်းနေနဲ့ကြိုးပမ်းနိုင်တာတွေရှိတယ်လို့လည်းထောက်ပြထားပါတယ် Refugees International အဖွဲ့ရဲ့အစိုးရကစားကိုဥဆောင်ပြုစုခဲ့တဲ့ Daniel Sullivan ကို Skype ကနေဆက်သွယ်မြင်းမြန်းချက်အပြည့်အစုံကိုတော့ View မြန်မာပိုင်းရဲ့တင်းငွေနေညနဲ့တင်းလာနေမနေ့အစီအစဉ်တွေမှာအပြည့်အစုံနားဆင်နိုင်အောင်လည်းကြိုတင်အသိပေးကြပါတယ်ခင်ဗျာကျွန်တော်အောင်လွင်ဦးပါ
ရှမ်းပြည်နယ်ကိုရောက်ရှိနေတဲ့ NLD ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ကချင်တိုင်းသားရဲဝန်ကြီးတရန်အမျိုးသားပါတီနဲ့တရားစီတွေ့ဆုံပြီးဒီမိုကရေစီရေးဖက်ဒရယ်ရေးငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မနက်ဖြန်မှာတော့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီ၃ပါတီနဲ့တွေ့ဆုံပွဲရှိတဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့ဟာ2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ဖြစ်ရွေးကောက်ခံရတဲ့တတိပုဂ္ဂလကိုယ်စားလှယ်ကချင်တိုင်းရင်းသားရေးရာဝန်ကြီးဦးစုပ်တောင်နဲ့ KM မျိုးသားပါတီကရွေးကောက်ခံ KM တိုင်းရင်းသားရေးရာဝန်ကြီးဦးတင်နုအပါအဝင်ကိုယ်စားလှယ်အဖွဲ့တို့နဲ့ရှမ်းပြည်နယ် NLD ပါတီရုံးမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာကချင်တိုင်းရင်းသားရေးရာဝန်ကြီးကအဓိကဆွေးနွေးတဲ့အချက်တွေကို NLD ကိုယ်စားလှယ်အဖွဲ့ဝင်ဦးအင်ထုံခါနော်ဆန်က VOA ကိုအခုလိုပြောပါတယ်
။အချင်းရဲဝန်ကြီးကတော့ NLD ပါတီပေါ်ဆောင်တဲ့ဒီမိုကရေစီပြည်ထောင်စုတာဒီကိုကတော့ဒါဒီအကုန်လုံးအောင်မြင်အောင်လဲသူ့အနေနဲ့လည်းဒါပါဝင်ပြုမှကိုကူညီဆောင်ရွက်မယ်ဆိုရက်ဒါဒီပါတီရဲ့ပြီးကတော့ဒါဒီနာငင်းချမ်းရေးကိစ္စဒီငင်းချမ်းရေးကိုပေါ်ဆောင်ပေးဖို့ဒူတဲ့အခုအနည်းခုနှစ်ပြည်တော်ငါတို့ပြည်တွင်းဆက်ဖြစ်နေတယ်နော်အခုဒီငင်းချမ်းနိုင်ပြီဆိုအဲ့ဒါကြောင့်ဒီလိုငင်းချမ်းရေးကိုဒါကိုလည်းအများဆုံးပေါ်ဆောင်နိုင်အောင်ကြိုးစားပေးဖို့ဆိုအဲ့ဒါမျိုးကြီးကြိုးပြတာ
KM မျိုးသားပါတီနဲ့ဆွေးနွေးရမှာလဲ KM လူမျိုးတွေရဲ့အရေးကိုပါထက်သွင်းဆွေးနွေးတယ်လို့လည်းဆက်ပြောပါတယ
် KM ပါတီကလည်းသူတို့ရဲ့ KM လူမျိုးတွေရဲ့ဖြစ်ခြင်းနဲ့ဆန္ဒပြီးပေါ့နော်သူတို့ရှမ်းပြည်ရဲ့ဆရာပြည်နယ်ရဲ့ကရင်ပြည်နယ်ဘက်ကသူတို့လူမျိုးတွေသုံးသိန်းကျော်ရှိတယ်ပေါ့အဲနောက်အားလည်းသူတို့ကတကယ်တမ်း KM ဖြစ်ရတာနဲ့လည်းဒီမှာမပုံပြင်အရာတော့ဒီမှာကရင်ဖြစ်သွားတာတို့ကြားဖြစ်သွားတာတို့ဗမာဖြစ်သွားတာတို့ဟာမျိုးတွေအများကြီးရှိတယ်တဲ့အဲ့ဒါကြောင့်အမျိုးမျိုးကိုပြန်ပြန်ပြစ်ပြမယ်အမိနာမအမှန်ပေါ့ကွာအဲ့လိုမျိုးလေးဖြစ်စေခြင်းလို့ဆိုတဲ့သဘောကိုသူတို့ပြောပြပါတယ်
ကရင်အမျိုးသားပါတီကလည်းဒီမိုကရေစီဖက်ဒရယ်နဲ့ငြိမ်းချမ်းရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းပြောပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ဆွေးနွေးမဲ့အလားအလာကိုလည်းဦးအင်ထုံခါတော်ဆန်က
မရက်ကျန်ကလည်းကျွန်တော်တို့ SNLD နဲ့ဆွေးနွေးရတဲ့အစီအစဉ်ရှိပါသေးတယ်အဲနေရာကြီးဆွေးနွေးဟိုအဲ့ဒါတစ်ချက်လေးပဲလည်းတစ်ချက်လေးလေးဆက်ဆံတော့မင်းလေးလေးဟောရကြတယ်လို့ဆိုနေအဲတစ်ခါရကြတယ်လို့ထားလိုက်တော့နော်95ရကြတယ်နော်အဲဆွေးနွေးကညာနေတဲ့နေသားဖြစ်ပါတယ
်NLD နဲ့ SNLD နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဟာသက်ဆိုင်ရာပါတီရုံးတွေမှာမဟုတ်ဘဲတတိယနေရာတစ်ခုမှာတွဲဆုံဖို့ညှိနှိုင်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒီလိုတွဲဆုံမှာနဲ့ပတ်သက်ပြီး SNLD ပါတီဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ရှမ်းပြည်နယ်ကလာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဝါမျိုးသားပါတီတို့ကလည်းမနက်ဖြန်မှာ NLD ကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံဖို့ဒီကနေ့ညနေမှာတောင်ကြီးကိုရောက်ရှိမှာဖြစ်ကြောင်းနဲ့တွဲဆုံမဲ့နေရာနဲ့အချိန်တော့တတ်မှတ်ထားတာမရှိသေးကြောင်းလာဟုနဲ့ဝါပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်2020ခုနှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းရင်းသားပါတီ48ပါတီကိုဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပါတယ်ကချင်ပြည်နယ်မှာရွေးကောက်ပွဲအနိုင်ရထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီနဲ့ဆွေးနွေးတာရှိခဲ့ပေမဲ့မွန်နဲ့ကယားပြည်နယ်မှာတော့တွဲဆုံဆွေးနွေးမဲ့နေရာမညီနိုင်နိုင်တာကြောင့်မွန်ညီညွတ်ရေးပါတီကယားပြည်နယ်ဒီမိုကရက်တစ်ပါတီတို့နဲ့မဆွေးနွေးနိုင်ခဲ့ပါဘူးကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ပဲခူးတိုင်းကြောက်ကြီးမြို့နယ်မှာအပြည့်ရလက်နက်ကန်ဖွဲ့ KNU ကရင်မျိုးသားစေယုံလျောက်ခံတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားဖိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါ ဘကူတိုင်းကြောင်ကြီးမြို့နယ်မှာလမ်းဖောင်းလုပ်နေတဲ့မြန်မာစစ်တပ်နဲ့ဒေသတွင်းမှာခြေပြုထားတဲ့ KNU တပ်မဟာ3တောက်ဖွဲ့တို့ဒီတစ်ပတ်ထဲမှာပဲတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာပါ။ဒီကနေ့သိဆိုရင်တိုက်ခိုက်နေတာ၄ရက်ရှိနေပြီလို့လဲကြောင်ကြီးဒေသခံစောစိုးမြစ်ကပြောပါတယ်
ဒီနေ့ဆက်လေးနေမနေ့ပေါ့နော်အဲ့မှာပတ်ကော်ခီးရွာဘေးပေါ့နော်အဲ့ဟိုနေဒီသူတို့ဖောက်ပဲလမ်းမပေါ်ပါပေါ့နော်အဲ့မှာလည်းတိုက်ပွဲတစ်ပွဲဖြစ်တယ်တဲ့တမတော်ကနေပြီးတော့ဆီတဲဆောင်သွားတယ်ဟိုကားတကြီးပေါ့နော်အဲ့မှာပြစ်ခံရတယ်
ကျေးရဲ့တိရဆနေရဲ့၃ရက်တည်းတိုက်သူအဲနမ်းပေါ်မှာစီပြုံမှုရှိတယ်။နင်းအဲ့ဒီတောက်ကြီးမြေတဲဟိုသူဖောက်ဖောက်တဲ့လမ်းနေဖြစ်တာတော့တောက်ကြီးနဲ့မြေတဲကြားမှာပဲဖြစ်တယ်
။တိုက်ခတ်မှုတွေဖြစ်ပွားရာကမြန်မာစစ်တပ်တွေထပ်မံရောက်ရှိနေတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။လက်တလောတိုက်ပွဲတွေကြောင့်ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဘာပေါ်မြို့နယ်ကြားကလန်ဘေးရွာတချို့ကဒေသခံ900လောက်ဘေးလွတ်ရာသိမ်းရှောင်နေရတယ်လို့လည်းဒေသခံစောစိုးမြစ်ကဆက်ပြောပါတယ်။
ဒီတမ၃နဲ့တမ၅ကြားမှာပေါ့နော်အဲ့မှာရှိတဲ့ပြည်သူ900ကျော်ရှောင်ပြေးနေရတယ်ပေါ့နော်ပြေးနေဆိုတော့အခုလောလောဆယ်သူကဒီအဲ့ဖောက်တဲ့လမ်းနဲ့ပြီးလို့ရှိရင်တော့သူကနည်းနည်းဝေးတဲ့နေရာဒီလောက်ပဲသူတို့ပြေးရတာပေါ့ဟိုစခန်းလို့ပါညာတိကြတော့အဲ့လိုတော့မရှိဘူးပေါ့
ပြီးခဲ့တဲ့2020ပြည့်နှစ်ကုန်ဒီဇင်ဘာ28ရက်နေ့နဲ့ဒီနှစ်ဆန်းဇန်နဝါရီလ2ရက်နေ့မှာလဲပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နဲ့ကြောက်ကြီးမြို့နယ်နေမြေဖြစ်တဲ့ခုတ်ပူစောမီလူခဲကခုနဲ့ခဲတဲ့ကျေးရွာအုပ်စုတွေမှာ KNU နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ခုတ်ပူစောမီလူခဲကခုနဲ့ခဲတဲ့ကျေးရွာအုပ်စုတွေမှာတပ်ဆွဲထားတဲ့မြန်မာတပ်စခန်းတွေပြန်လည်ရုပ်သိမ်းပြီးဖို့လဲဇန်နဝါရီ4ရက်နေ့ရက်စွဲနဲ့ညောင်လေးပင်ခရိုင်ကရင်လူမှုရေးရာအဖွဲ့ကနေသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ဒေသခံတွေပေါ်ချင်းချောင်းလာတဲ့လက်နက်ကန်ပြိပခတ်တွေရပ်ဆဲဖို့ကိုလည်းဒေသခံလူမှုအခြေပြုဖွဲ့စည်းတစ်ခုဖြစ်တဲ့အရာဖက်ပြေကတိုက်ခိုက်မှုစောက်ကြီးရေးကော်မတီဝင်ဦးထူးဘလက်ကပြောပါတယ
်ပြိပခတ်ဖြစ်တော့နှစ်ဖက်လက်နက်ကန်ကတော့သူ့ဟာနဲ့သူကတော့ဘာမှပြဿနာမရှိဘူးကျွန်တော်တိုင်းရင်းသားဒေသခံတွေပဲဒုက္ခရောက်မှာဒါထုံးစံပဲပြိပခတ်မဖြစ်ဘူးကျွန်တော်တို့ကလည်းအဲ့ဒါပဲညှော်လင့်နေ
ကြောက်ကြီးမြို့နယ်ပြင် KNU တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားဖာပေါ်ခရိုင်မှာလည်းစစ်ရေးတင်းမာနေပါတယ် KNU တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ခိုက်မှုတွေဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူကိုဆက်တွယ်ဖို့ကြိုးစားပေမဲ့မရခဲ့ပါဘူးအစိုးရနဲ့ NCA ပြည်ရပြည်တဲ့နောက်ပိုင်း KNU ထိန်းချုပ်ရာဒေသတွေမှာတပ်မတော်ကသံစကန်းတစ်တီစောက်တာဆက်ရန်တရားတင်တဲ့လမ်းဖောက်လုပ်နေတဲ့လောက်ရတွေကြောင့်စီရေးတင်းမာမှုတွေပေါ်ပေါက်တာလို့လဲ KNU ဖာပေါ်ခရိုင်တပ်မငါပြောခွင့်ရဘသူမမန်းကပြောပါတယ်
နောက်ဆုံးအခြေအနေကတော့ဒီချစ်တွင်းမှုတော့ရှိတုံးပဲပြောရမှာပေါ့နော်။ဗမာစစ်တပ်ကလည်းဒီတင်အားတွေတိုးလာတယ်၊ကားလမ်းတွေနဲ့တက်လာတယ်၊ဆိုတော့လမ်းဖောက်တာတွေလည်းလုံလာတဲ့ခါကျတော့ချစ်တွင်းမှုတော့ရှိနေတယ်လို့ပဲပြောရမှာ။အဲ့လိုမျိုးလားလုံနေမယ်ဆိုတော့ချစ်တွင်းမှုတော့ရှိနေဥမာပဲလို့ပြောရမှာဖြစ်တ
ယ်။တန်စကန်တစ်တီဆောက်တာအစိုးရအုပ်ချုပ်ရေးရန်တရာစင်စစ်မပြဝင်ရောက်လာမှုတွေဟာဖက်ဒရယ်ပြည်ထောင်စုရဲ့အနှစ်ဒါရကိုစန့်ကျင်တဲ့လို့ရလို့မနေ့ကကြားရောက်တဲ့ကရင်နှစ်သိကူးနေ့မှာ KNU ရဲ့လက်နက်ကန်တပ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ကနေကရင်မျိုးသားတွေနဲ့လူငယ်ထုတွေကိုပေးပို့တဲ့အိတ်ဖွဲ့ပေးစာမှာဖော်ပြထားပါတယ်KNU တပ်မ9ခြေဆိုင်ရာဖားပုံခရိုင်မှာမြန်မာစစ်တပ်တပ်စခန်းတွေပြီးခဲ့တဲ့နှစ်ကနောက်ဆုံးသာရုပ်သိမ်းပေးဖို့ KNLA ကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေတာပါလက်ရှိ KNU တပ်မ9ဖားပုံခရိုင်တပ်မဟာ3ညောင်လေးပင်ခရိုင်တွေမှာနှစ်ဖက်တပ်တွေစစ်ရေးသိမ်းမှနေတယ်လို့တပ်မဟာ3တထုံခရိုင်ဘီလင်းမြို့နယ်ဘက်မှာလည်းထိတွေ့မှုတွေကြိုးကြားဖြစ်ပွားနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
တရုတ်နဲ့တကူမတိုင်ခင်မှာပဲမြန်မာနိုင်ငံသားတွေအများစုရှိတဲ့တရုတ်နိုင်ငံရွှေလီနဲ့ချေကောင်မြို့တွေမှာအသွားလာကန့်သက်ပြီးကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းတင်ဆက်ပေးမှာပါကျွန်မကတော့စုစုပါအကြခင်ကြားရောက်မဲ့တရုတ်နဲ့တကူကာလမှာအသွားလာတွေများနိုင်တာကြောင့်ရောဂါကူးစက်မှုတွေတိုးလာမှာကိုစိုးရိမ်နေချိန်မှာပဲယူနန်ပြည်နယ်ရွှေလီနဲ့ချေကောင်မြို့တွေမှာဒေသခံအာဏာပိုင်တွေကရောဂါကာကွယ်ရေးအစီအစဉ်တွေတိုးမြှင့်ဖို့စီစဉ်နေတာဖြစ်ပါတယ်တမျိုးလုံးအတိုင်းအတာနဲ့အသွာလာကန့်သက်ဖို့စီစဉ်နေပြီးတရုတ်နိုင်ငံသားတွေရောမြန်မာနိုင်ငံသားတွေကိုပါကိုဗစ်ရောဂါကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေတာပါရွှေလီနဲ့ချေကောင်မြို့တွေကိုတကြောပြန်အသွာလာကန့်သက်တာတွေလုပ်ဖို့ဒေသခံအာဏာပိုင်တွေကကြေညာထားကြောင်းလည်းရွှေလီမြို့မှာနေတဲ့ကိုထက်မြက်ကပြောပါတယ်
တော်တော်ပြန်ချမယ်ဆိုတော့ဒီရသတော်ဖြစ်နေပြီသူတို့ကကြေညာထားတာကိုဆေးထိုးမယ်ဆိုတာကတော့ဒီ25နေလို့လည်းပြောကြတယ်ကို26လို့လည်းပြောကြတယ်မျိုးမျိုးပေါ့ရကောအလိုက်ပေါ့ညီမပြီလို့ပေါ့ရကောတက်ဆိုရကောတိုင်ရကောတက်တခုတော့ဈေးထိုးပေးမယ်အဲ့လိုမျိုးပေါ့ပြောတာပေါ့
ရွှေလီနဲ့ချေကောင်မှာရှိတဲ့ကြောက်ရောင်းဝယ်လုပ်တဲ့နေရာတွေကိုလည်းဒီရက်ပိုင်းလုံခြုံရေးတိုးချထားပြီးကိုဗစ်စစ်ဆေးတဲ့ထောက်ခံချက်မရှိရင်လည်းဝင်ဝင်မပေးတော့ပါဘူး အခုလောလောဆယ်မှာလည်းအသွာလာကန့်သတ်တာတွေရှိလာနေပြီးတနေရာနဲ့တနေရာသွာလာဖို့ခက်ခဲလာတယ်လို့ရွှေလီနာရေးကူညီမှုအသင်းဥက္ကဋ္ဌဦးစိန်တင်ကပြောပါတယ်
ရှင်ဒီမှာသူကအခုကာဝယ်ဆေးထိုးမယ်ဆိုလို့ရှိရင်တရထင်းနဲ့ပြီးထိုးဖို့လေသူတို့လားလာရှိတစ်မျိုးလုံးကိုသွာလာဖို့အကုန်လုံးကတ်တက်ပြီးတော့မှတရထင်းအပြီးထိုးဖို့လို့ရှိတယ်။ဒါမှမဟုတ်ရှင်သူကဇွာလေးဇွာလေးကိုပိတ်ထားပြီးတော့မှထိုးမယ်လို့လေသူကအဲ့လိုမျိုးတော့အဖြစ်ရှိတယ်။ဥပမာပေါ်တော့တချို့ဇွာလေးဆိုလို့ရှိရင်သွာလာခြင်းပိတ်ပြီးမှဇွာထဲမှာပဲအဲပြီးလိုက်ပြီးတော့မှကျန်တဲ့ဇွာလေးလည်းပြီးပြီးဆိုမှအဲပြီးတဲ့ဇွာလေးကိုပဲသွာလာခြင်းလို့ပြီးသေးတယ်ဆိုတော့သွာလာတယ်အဲအဲ့လိုပုံစံမျိုးတွေလည်းကြားတယ်
လာမယ့်တရုတ်နှစ်ကူမတိုင်ခင်မြို့တော်ပေကျင်းအနီးကမြို့တွေမှာတချို့ပြည်ပြည်တွင်ကူးစက်မှုတွေရှိလာနေတာကြောင့်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနယ်ထိစပ်တဲ့နေဆက်မြို့တွေမှာပါယောဂကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းလာတာပါနှစ်တကူနီလာချင်းဖြစ်သလိုကူးစက်မှုတွေပြန်ဆလာတဲ့အချိန်မှာယောဂကာဝေးဆိုင်ရာစည်းကမ်းတွေကိုအရင်ကထပ်ပို့ပြီးအခုရက်ပိုင်းတွေမှာတင်းချက်လာတယ်လို့လည်းရွှေလီအခြေဆိုင်တအောင်းလူငယ်ပရာဟိတအဖွဲ့ဥက္ကဋ္ဌမိုင်ဦးလှိုင်အေးကပြောပါတယ်
ဒီကြီးရယ်ဆင်းလာတဲ့သူတွေကိုယောဂတဲလာမှာဆုလို့ဒီရှီလီမြို့ထဲမှာပေါ့ဗျာနော်မြန်မာပြည်ပြန်မဲ့သူတွေလေဒီနှစ်တကူပြန်မဲ့သူတွေပေါ့အကွင်း14ရက်ဝင်ရမယ်ဆိုပြီးတော့ဒီရှီလီရောက်ရင်တော့အဲကြောင့်မလို့တို့ကလော့ဒ်ဒေါင်းပြန်ချမလို့ပြောဟုတ်တာပဲနေထိုင်ခွင့်စာအုပ်တွေပါတွေနဲ့အဲအရေးပူပြီးတော့အဆင်ပြေတယ်အခုလောလောဆယ်တာတို့အဲ့ဟာကိုအရေးသိမြူတွေဟာဒီကျမ်းမာရေးကအဓိကကိုပဲတို့အရေးယူနေတာယောဂကြောင့်ပေါ့ဗျာ
တရုတ်နိုင်ငံမြောက်ပိုင်းဟဲပီပြည်နယ်မှာကိုဗစ်ကူးစက်မှုတွေထပ်ရှိလာပြီးတဲ့နောက်တရုတ်နိုင်ငံနဲ့ယောဂကူးစက်နှုန်းကဆန့်ကျင်တင်တက်လာနေပါတယ်။တကမ္ဘာလုံးမှာကိုဗစ်ယောဂကူးစက်ခံရသူပေါင်း62တန်းကျော်နဲ့သေဆုံးသူ19သိန်းကျော်ရှိနေပါတယ်။ယောဂကူးစက်မှုပထမဆုံးစတင်ခဲ့တဲ့တရုတ်နိုင်ငံမှာတော့သေဆုံးသူ 4,600 ကျော်နဲ့ကူးစက်ခံရသူပေါင်း 18,000 ကျော်ရှိနေပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်တရားစတာထုတ်ယူမှုမှာတည်သာမြင်သာပွင့်လင်းစွာတာဝန်ရှိစွာလုပ်ကံမှုတိုက်တွန်းနေတဲ့တွင်ရတရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ရဲ့လုပ်ငန်းတိုးတက်နေပုံကိုဦးအောင်ခင်နဲ့အတူကျွန်တော်ညာဝင်းအောင်ကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
ရေအောက်တရားစတာ24ထုတ်ယူနေတဲ့နိုင်ငံတွေမှာပြည်သူလူထုစိတ်ရဲမွေးတည်နေကြပြီးအာဏာပိုင်အတိုင်းအဝိုင်းတစ်စုနဲ့ကုမ္ပဏီကြီးတွေသာကြီးပွားချမ်းသာနေတာကိုပညာရှင်တွေဝေဖန်သုံးသပ်နေတာကြပါပြီတရားစတာထုတ်ယူမှုမှာတိုးတိုးတိတ်တိတ်ကြေဝိုင်းလို့အမြတ်ထုတ်နေတာကိုအတိအလင်းဖော်ပြဖို့တောင်းဆိုလာကြပါတယ်။ကမ်းလွန်ရေနံရှာဖွေခွင့်ရအောင်အင်္ဂိုလာအစိုးရကိုလိုင်စင်ကြီးဒေါ်လာတန်း100ကျော်ပေးရတယ်လို့ BP ကုမ္ပဏီကပထမဆုံးကြေညာပါတယ်။ဒါပေမဲ့ကုမ္ပဏီတစ်ခုတည်းကဖော်ထုတ်လို့ဘာမှအရာရောက်မှာမဟုတ်ဘူးဆိုတာသိရှိလာပါတယ်။ဒါကြောင့်တရားစတာထုတ်ယူတဲ့ကုမ္ပဏီတွေပြုံးဝင်လင်းလင်းလှုပ်ချဖို့ British ဝန်ကြီးချုပ်တိုနီဘလက်က2002မှာအကြံပေးခဲ့ပါတယ်။တရားစတဲ့လုပ်ငန်းကဏ္ဍကဝင်ငွေထွက်ငွေကိုဖော်ပြဖို့လန်ဒန်ကြီးလာကမှမူအားဖြင့်2003မှာသဘောတူကြပါတယ်။တွင်လင်းမြင်သာမှုတာဝန်ယူမှုပြောင်းမှမှန်ကန်မှုအမျိုးသားအကျိုးစီးပွားရှေ့ရှုမှုနဲ့ပြည်သူသဘောတရားလေးစားမှုဟာ EITI ရဲ့အခြေခံမူတွေပါပဲ။တွင်ထွက်တရားစတဲ့ထုတ်ယူမှုတွင်လင်းမြင်သာရေးအဖွဲ့ဖြစ်ပါတယ်။အဖွဲ့ရဲ့မူကိုလိုက်နာဖို့မြန်မာအပါအဝင်52နိုင်ငံကသဘောတူထားပါတယ
်2014မှာဦးသိန်းစိန်အစိုးရဟာတွင်းတွက်တယံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှာဖွဲ့ဝင်လောင်ဖြစ်လာပါတယ်အစိုးရကိုယ်စားလှယ်ကုမ္ပဏီကိုယ်စားလှယ်နဲ့တရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေပါဝင်တဲ့သုံးမွင့်ဆိုင်ညွန်ပေါင်းအဖွဲ့ကမြန်မာ EITI အစည်းအဝေးခန်းစာကိုရေးပါတယ်2014ကနေ2018အထိဖြစ်တဲ့အစည်းအဝေးခန်းစာ5ဆောင်ကိုထုတ်ပြန်ပါတယ်အစိုးရကရရှိတဲ့အခွန်အမဏာ နိုင်ငံပိုင်စီးပွားရေးလုပ်ငန်းရဲ့ပြီးချိန်မှုကုမ္ပဏီဝင်ဝင်နဲ့အသုံးစရိတ်စတာတွေကိုအစိုးရခန်းဆောင်မှာဖော်ပြပါတယ် NLD ပါတီအစိုးရဖွဲ့တဲ့2016-19မြန်မာ EIDI စရုပ်ထအကြိမ်အစိုးရခန်းဆောင်ကိုထုတ်ပြန်ပါတယ်အဲ့ဒီနှစ်မှာတရံသာရ2ဖော်ခွင့်လိုင်စင်း2100ကျော်ထုတ်ပေးပါတယ်အများစုကကြောင်မြတ်နဲ့တတ်တူ2ဖော်ခွင့်လိုင်စင်းတွေဖြစ်ပါတယ်တမရော်ပိုင်စီးပွားရေးလုပ်ငန်းကြောင့်အနည်းငယ်သာဖော်ပြနိုင်ပါတယ်ကျောင်းမြေလုပ်ငန်းမှာစည်ရင်မပေးတဲ့ကုမ္ပဏီ90ရာခိုင်နှုန်းဟာစစ်တပ်ပိုင်းတွေဖြစ်ကြပါတယ
်။ဝင်လင်းမြင်သာမှုတာဝန်ယူမှုကျောင်းမှမကမှုစတဲ့ EITI မူတွေကိုမြန်မာပြည်မှာကျင့်သုံးဖို့အခက်အခဲရှိပါလေ။ကျောက်စင်းကျောင်းမြေနဲ့တတ္တုကန္တမှာအသေးစားအလတ်စားလုပ်ငန်းတွေများပြီးမောင်းခိုတူပေါ်မှုနဲ့အခွန်ရှောင်မှုကလည်းများပါတယ်။ EITI အဖွဲ့ကိုစည်ရင်ပြတဲ့အခါမှာကျောင်းမြေနဲ့တပ်တူကိုအလွန်အမင်းတံပိုးလျှော့ချထားပါလေအစိုးရကိုပေးရမယ့်အခွန်လျော့နေသွားအောင်လုပ်တာပါပဲအထူးသဖြင့်ကျောက်စင်းကဏ္ဍမှာဒီလိုကလင်ကချစ်လုပ်မှုတွေအများဆုံးဖြစ်ပါတယ်အလေးချိန်နဲ့တွေ့မယ်ဆိုရင်မောင်ခိုရောင်းတဲ့ကျောက်စင်းဟာတေဝင်ရောင်းတဲ့ကျောက်စင်းနဲ့အစာပေါင်း100ကျော်ရှိတယ်လို့ EITI အစီရင်ခံစာမှာဖော်ပြပါတယ
်ကျောက်စင်း1ကီလိုဂရမ်ရဲ့ပြားမြတံပိုးဟာကျပ်3000သာရှိတယ်လို့စည်ရင်မှာပြပေမဲ့နိုင်ငံသားကိုရောင်းတဲ့တံပိုးက1ကီလိုဂရမ်ကိုကျပ်4,300ဖြစ်ပါတယ်။ကျောက်စင်းနဲ့ကျောက်မြေလုပ်ငန်းရဲ့93ရာခိုင်နှုန်းကိုစစ်တပ်ပိုင်းမြမစီးပွားရေးကော်ပိုရေးရှင်း MEC ကပိုင်ဆိုင်ပြီးဓာတ်သတ္တုလုပ်ငန်းမှာတော့24ရာခိုင်နှုန်းသာစစ်တပ်ကပိုင်ပါတယ်။ကျောက်စင်းကဏ္ဍကိုအလေးချိန်အရာတွက်ချက်ရမယ်ဆိုရင် 2016-19 ဘဏ္ဍာနှစ်မှာမောင်ခိုရောင်းတဲ့တံပိုးကတရဝင်းရောင်းတဲ့တံပိုးထက်အစတရာကျော်ပုံများနေတယ်လို့ဖော်ပြပါတယ်။တရံဇာတလုပ်ငန်းကရတဲ့အခွန်ငွေ၄ပုံတစ်ပုံဟာဒူးပေါ်ရီလုပ်ငန်းတွေရဲ့ပြီးခြားငွေစင်းတဲ့ရောက်သွားပါတယ်။အဲ့ဒီငွေတွေကိုအသုံးပြုရမှာကြီးကြပ်မှုအားနည်းတယ်လို့ EITI ရဲ့စရုပ်ထအစီရင်ခံစာမှာဖော်ပြထားပါတယ
်။ရေနံဓာတ်ငွေနဲ့ပလဲကန္တကကုမ္ပဏီအားလုံးနဲ့အခွန်ငွေအားလုံးကိုစရုပ်ထအစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့စီအုပ်စုနဲ့အများဆုံးပတ်သက်တဲ့ကြောက်စင်းကြောင်းမြေကဏ္ဍမှာတော့ဖော်ပြနိုင်တဲ့ကုမ္ပဏီဥယေဟာ100ရာခိုင်နှုန်းတောင်မရှိပါဘူးကြောင်းမြေကဏ္ဍမှာစီအုပ်စုကလေဝကြီးအုပ်ကြီးအလွဲသုံးစားလုပ်ပုံကို EITI စရုပ်ထအစီရင်ခံစာမှာတွေ့နိုင်ပါတယ်ကြောက်စင်းကြောင်းမြေကုမ္ပဏီ84ခုကိုသာဖော်ပြနိုင်ပါတယ်2018-18ဘဏ္ဍာရေးနှစ်အတွက်ထုတ်ပြန်တဲ့ EITI ပြင်ဆင်မှုအစီရင်ခံစာမှာတော့ပုံမှန်ပြီးပွင့်လင်းမြင်သာလာတာတွေ့နိုင်ပါတယ်။ကျောက်စင်းကျောင်းမြေကုမ္ပဏီ209ခုနဲ့စီအုပ်စုပိုင်စီးပွားရေးလုပ်ငန်းနှစ်ခုဆက်ဆက်နေတဲ့တရားစာတကုမ္ပဏီ9ခုကိုဖော်ပြနိုင်ပါတယ်။တရားစာတကန္တရဲ့69ရာခိုင်နှုန်းကိုပြင်ဆင်မှုအစီရင်ခံစာကဖော်ပြနိုင်တယ်လို့ဆိုပါတယ်။တရားစာတစီမံခန့်ခွဲရာမှာပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိဖို့တိုက်တွန်းနေတဲ့ EITI မူဝါဒကိုမြန်မာပြည်မှာအကောင့်တွေပေါ်နေတာတိုးတက်မှုရှိနေပြီလို့2020ဩဂုတ်လထုတ် EICI အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့အဆုတ်ယောဂအခန်းအကြောင်းပြောပြထားပါတယ်ကိုဗစ်ယောဂသဘာဝအရယောဂအခန်းရှိသူတွေမှာပိုပြင်းပြင်းထန်ထန်ခံစားစေရတာကအဆုတ်နဲ့ရင်ကောင်းယောဂအခန်းရှိသူတွေအတွက်ဆိုရင်ပူရောင်ဓာတ်ရိုက်သက်ဆိုင်နေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘလူဓာတ်ရိုက်သက်ဆိုင်ပြီးယောဂါပူပြင်းထန်စေကဘလူကာကွယ်ပြီးဘယ်အချိန်မှာအမြန်ဆုံးဆေးရုံစေကံပြတယ်ပါလဲဒီအကြောင်းအဆုတ်နဲ့ရေကောင်းထုတ်ခုဆရာဝန်ကြီးနဲ့ဆေးတက္ကသိုလ်တက်အဆုတ်နဲ့အသက်ရှူလမ်းကြောင်းဆရာဆေးပညာဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်โอเคสวัสดีครับทุกท่านเสียวันจีปอมคะดร.วนัยครับตนเราดิโควิดโยคะกะโยคะอาการရှိတဲ့သူတွေမှာပြင်းထန်မှုတော်တော်များပြီးတော့ဒီသေဆုံးမှုအထိပါဖြစ်တဲ့အတွက်ကျွန်တော်တို့ဒီအဆုတ်နဲ့ရင်ကောင်းဆိုင်ရာယောဂါတွေအတွက်ရောဆရာကြီးဘယ်လိုထူးခြားမှုတွေတွေ့ထားလဲ
ကိုဗစ်ယောဂါကတော့ဒီယောဂါအခံရှိတဲ့သူတွေမှာတော့ဖြစ်ခဲ့ပြီဆိုလို့ရှင်ယောဂါခံထားကြောက်မှုကပိုပြီးတော့ဟိုပြင်းထန်စီတယ်ပေါ့เนาะအဲ့တော့အဆုတ်နဲ့ပတ်သက်ရင်တော့ကျွန်တော်တို့မှာ COPD ပေါ့chronic obstructive pulmonary disease လို့ခေါ်တဲ့ယောဂါပမာလို့ပြောရင်တော့အဆုတ်ဘွားပန်းတာယောဂါပြောလဲရတယ်နာတာရှည်အဆုတ်ဘွားလေပြွန်ကျဉ်းယောဂါလို့ပြောလို့လည်းရတယ်အဲတချို့ကလည်း chronic bronchitis တို့ emphysema တို့ဒီလိုလည်းခေါ်တာရှိတယ်အတူကောက်တော့ COPD ခေါ်တာပေါ့ ဲ့ယောဂရှိတဲ့သူတွေဆိုလို့ရှိရင်ပို့ပြီးတော့ပြင်းပြင်းထန်ထန်ခံစားမှုလည်းများတယ်ဒိဆုံးမှုလည်းပို့ပြီးတော့များတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုလို့ဖြေရတာကဘာကြောင့်အဓိကဖြေရလဲဆရာကြီ
း COVID-19 ကခန္ဓာကိုယ်တစ်ကိုယ်လုံးကိုယောဂဖြစ်စေနိုင်တာပေါ့နော်အဆုံးမှာကတော့အဓိကဖြစ်စေတဲ့နေရာတစ်ခုလို့ပြောလို့ရပါတယ်အဲ့ဘာဖြစ်လို့လဲဆိုရင် COVID-19 ကဒီနမိုနီးယားဆိုတဲ့ယောဂကိုဖြစ်စေအောင်နော်အဆုံးမှာနမိုနီးယားလို့ခေါ်တဲ့အဆုံးရောင်တဲ့ယောဂဖြစ်တဲ့အခါမှာအောက်ဆီဂျင်တွေကျမယ်လူနာမောမယ်ကျွန်တော်ဒီ COPD လို့ခေါ်တဲ့ဆုတ်ပွားပန်းနာယောဂမှာဒီ COVID ယောဂမဖြစ်ပဲနဲ့လူကောင်းတယောက်ဟောကိုဗစ်ယောဂမဖြစ်သေးခင်ကာလာတီကိုမောနေတတ်တယ်ပေါ့နော်ရှင်ကျက်နေတတ်တယ်အဲ့ဒီလူမှာနမိုနီးယားထပ်ဖြစ်လိုက်တယ်ဆိုလို့ရှင်တော့သူကပို့ပြီးတော့ခံစားရတာပေါ့အနည်းငယ်လေသူကအောက်ဆီဂျင်ကအတမန်လူကောင်းတွေနဲ့မတူဘူး COPD လူနာတွေဆိုလို့ရှိရင်အောက်ဆီဂျင်68မှာမရှိတတ်ဘူးသူတွေညော့နေတတ်တယ်တချို့ဆိုရင်95 96အဲ့လောက်ပဲပုံမှန်ရှိတယ်နည်းနည်းလေးလှုပ်ရှားလိုက်တယ်ဆိုရင်90အောက်တောင်မှရောက်နေတတ်တယ်ကိုဗစ်နမိုနီးယားဖြစ်လိုက်တဲ့အခါဆိုလို့ရှိရင်တော့သူကနမိုနီးယားရလိုက်တယ်ဆိုတော့အောက်ဆီဂျင်ပိုကျသွားတာပေါ့အဲ့တော့ငကိုရီးယားမှာအောက်ဆီဂျင်မပြည့်တဲ့ COPD ဆိုတဲ့ယောဂတွေရှိနေတဲ့သူတွေမှာအောက်ဆီဂျင်ကကိုဗစ်ဖြစ်လိုက်တဲ့ဆိုရင်ပို့ပြီးကျသွားတော့ပိုခံစားရတဲ့သဘောပါပဲ
ဟုတ်ကဲ့နှစ်ထပ်ကွန်းပို့ပြီးတော့ဒဏ်ကိုဆောက်ပြီးတော့ခံရတာပါဆရာနော
်ဟုတ်ပါတယ်ဗျ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုမဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားမျိုးရှိလားဆရာ
တကယ်တော့ तू ကထူးထူးခြားခြားကြီးကာကွယ်ရမယ်တော့မဟုတ်ဘူးပေါ့လေတာမန်လူတွေလိုပဲကာကွယ်ရမှာပါပဲဘာကြောင့်လဲဆိုတော့ဒီ COPD ရှိတဲ့သူတွေမှာ COVID-19 ကပို့ပြီးတော့ဖြစ်တယ်ဆိုတော့တတိထောက်ထားမျိုးတော့မရှိဘူးအတမန်လူတွေလိုပဲဒီဘိုးကကိုခံမရှိတဲ့လူတွေကိုအကုန်လုံးကိုဝင်มาဆိုတဲ့အခါကျတော့ COPD ကလည်းတမန်လူတွေလိုပဲဖြစ်တဲ့အတွက်ဝင်มาပဲပေါ့ဒါပေမဲ့ကာကွယ်တဲ့အခါကျတော့ COPD မရှိတဲ့လူကောင်းတွေကာကွယ်တဲ့နည်းကိုပဲသူ့ကိုတုံးရမှာပါပဲအာအိမ်မှာနေမယ်နောက်ပြီးတော့အပြင်ထွက်ခဲ့လို့ရှိရင်လည်း social distancing ပေါ့နော်ဝေးဝေးနေမယ်နောက်တခါ mask တွေကိုတုံးမယ်အမြဲတမ်းနှာခေါင်းကြီးအုပ်ထားမယ်ပေါ့နော်နောက်တစ်ခုကတော့လက်ခဏခဏစပ်ပြန်နဲ့ရေနဲ့စနစ်တကျဆေးမယ်ပေါ့ hand gel တွေတုံးမယ်ပေါ့တခုရှိတာကတော့တချို့ကထင်တာပေါ့နော် COPD ဆိုတော့အနာရရှိအဆုတ်ပယောဂဖြစ်တယ်အနာရရှိယောဂဖြစ်တယ်ဆိုကိုယ်ခံနေမယ်သူများတွေပို့ပြီးတော့ပိုးကူးလွယ်မယ်လို့တော့ထင်ကြတာပေါ့နော်နောက်တစ်ခုကဖြစ်နိုင်တဲ့အချက်ကတော့အဲ့အချက်ကိုထောက်ကူပြုတဲ့အချက်ကတော့ဒီ patient တွေကဆေးရုံဆေးကန်းကိုခဏခဏတွားတဲ့အခါကျတော့လူနာပေါင်းစုံနဲ့တွေ့ရတာပေါ့လေဒီတော့ကူးဆက်ဖို့အတွက်ကတော့နည်းနည်းတော့ chance ပိုများတယ်လို့တော့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီဒီဆေးရုံဆေးကန်းခဏခဏတွားရတဲ့အတွက်ကောအကျံပြုချင်တာရှိလားဆရာအခု covid ကာလမှာလေ
ကျွန်တော်ကတော့ဒီ COPD ခေါ်တဲ့ဆုတ်ပပန်းနာရှိတဲ့သူတွေကိုနှမျိုးခွဲထားတယ်ဗျတာမန်ယောဂရှိရယ်ဆေးနဲ့မှန်မှန်ကန်ကန်တောက်ပြီးတော့ယောဂညင်နေတဲ့လူတွေဆိုလို့ရှိရင်တော့ဒီဆေးတွေတောက်ဆေးရှူဆေးတွေကိုမှန်မှန်ဆက်ပြီးတော့တုံးနေပါဆေးကန်းကိုလာတဲ့အကျင့်ရေးအတွက်ကိုရှော့ချခိုင်းတာပေါ့ဥမာဆိုပါစို့အရင်တော့ဆိုရင်နှစ်လတစ်ခါ၊သုံးလတစ်ခါဒီလိုလာခိုင်းတာမျိုးတွေရှိတယ်။ဒါကလည်းလိုအပ်လို့ကျွန်တော်တို့ခေါ်ကြရတာပါ။ဒါပေမဲ့ခုလိုကိုဗစ်ကာယောဂဖြစ်နေတဲ့အချိန်မှာတော့ခဏခဏလာရတဲ့အခြေအနေတွေကိုတတ်နိုင်သလောက်ချဲပလိုက်တာပေါ့။မလာဘဲနဲ့ကျွန်တော်တို့ Tele Consultation လို့ခေါ်တဲ့ဥစားမျိုးနဲ့လုပ်နိုင်တယ်။ဒီပုံမှန်ဆေးတွေမှန်မှန်လုပ်မယ်။ဒါဆိုရင်ဆေးဥစည်းကန်းကိုလာရတာနည်းသွားမယ်။ဒီပြင်ကိုမှန်မှန်ဆေးသုံးနေမယ်ဆိုလို့ရှိရင်ယောဂကြွတယ်ဆိုတဲ့ Exacerbation တွေပေါ့။အဲ့ဒါမျိုးတွေနည်းသွားတဲ့အခါကျတော့သူတို့ကကုသမှုနည်းစီတာပေါ့တကယ်လို့ယောဂကြွနေပြီသူကယောဂလည်းဖောက်တတ်တယ်သူ့ရဲ့သဘောကိုကယောဂကြွလွယ်တယ်ဥပမာဆေးလေးတောက်တဲ့သူတွေအမုံမွားရင်နန်းတတိရှင်မြဲသူတွေရာသီပြောင်းလို့အဖျားဖြစ်တဲ့သူတွေပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့ဒီဆူပီယောဂကြွလာတယ် acute exacerbation လို့ခေါ်ပါတယ်အဲ့ဒီလူနာတွေကိုတော့စဉ်းစားပြန်နေဗျအာသူ့ဘာသူရာသီပြောင်းလို့ဒါမှမဟုတ်ရင်ဆောင်းရောင်းပြောတဲ့အနန်းတတိအမုံမွားရင်ရှင်မြဲလို့ဒါမဲ့တဲ့လူစသဖြင့်ယောဂကြွလာလို့ရှိရင်ယောဂရိုးရိုးကြွတာပဲလားဒါမှမဟုတ်ကိုဗစ်ဖြစ်တာပဲလားဆိုတဲ့ဥစ္စာကိုစဉ်းစားရတယ်။ဒါကြောင့်မလို့သူတို့ယောဂကြွပြီဆိုရင်တော့ယောဂလက္ခဏာလည်းဆိုးတယ်ဆိုရင်တော့ emergency department ကိုမြင်မြန်လေးပြခိုင်းရတာပေါ့လေ။ဘာဖြစ်ဆိုရင် तू ကဒီဖြစ်လူတွေတဲ့ဆိုင်ခံနေနေတဲ့အတွက်ကြောင့်မလို့ဖြစ်ပြီဆိုရင်အသက်အန္တရာယ်ရှိတတ်တယ်။
ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာနောက်ထပ်သတိပြုသင့်တာရောရှိသေးလားဆရာကြီ
း။နောက်တစ်မျိုးတော့ရှိသေးတယ်ဗျ။ COPD လို့ခေါ်တဲ့ယောဂတော့မတက်မှတ်ရသေးဘူး။ဒါသာရှိချောင်းဆိုးနေတယ်ပေါ့ဗျာ။လာနေချီပြီးနည်းနည်းချီပြီးဆိုးနေတယ်။ခုကြမှာကိုဗစ်လည်းဖြစ်တဲ့အခါကျတော့ဒီချောင်းဆိုးဟာ COPD ပဲလားကိုဗစ်ဖြစ်နေတာလားစသဖြင့်ပေါ့ဒီလူလေးတွေတန်ကြားတွေရှိတယ်။အဲ့ဒီလူတွေဆိုလို့ရှိရင်လည်းတင့်တော်တဲ့အချိန်မှာတော့ဒီ clinic ကိုလာစေချင်တာပေါ့။ဘာကြောင့်လဲဆိုတော့သူတို့ကကိုဗစ်ဖြစ်တာမဖြစ်တာတဲ့တစ်ဖက်ကလည်း COPD ရှိနေတယ်နဲ့နောက်ကျွန်တော်နိုင်ငံဆို TB တွေပါလည်းရှိတယ်ရောရှုပ်နေတတ်တယ်။ဒါကြောင့်မလို့ဒါတွေလည်းနည်းနည်းအချိန်နေခွင့်တာပြီဆိုတဲ့အချိန်ကြလို့ရှိရင်တော့ပြင်ပလူနာဌာနကိုပြပေးဖို့တော့လိုအပ်တယ်ဆိုပြီးအကြံပေးထားတာရှိပါတယ်
ဟုတ်ကဲ့ဆရာကြီးဒီနေ့မှဆရာကြီးဒီခွဲနိုင်တဲ့လက္ခဏာရောရှိလားကိုဗစ်ကြောင့်ဖြစ်တာလားဒီပုံမှန်ရှိထားပြီးသားဒီအဆုတ်နဲ့ရင်ကောင်းရောဂါကြောင့်ဖြစ်တာလားပေါ့နော်ခုနကနာတာရှိအဆုတ်ပွား
အဲ့ဒီ COPD အဆုတ်ပွားမနက်လူနာတွေကသူတို့ရဲ့တော့ကမောတတ်တယ်လှုပ်ရှားရင်မောတယ်ပေါ့နော်နောက်ပြီးတော့ရင်ထဲမှာကျက်နေတတ်တယ် တခါလေအသက်ရှူလိုက်လို့ရှိရင်ရှူရှူနဲ့အတန်မြည်တတ်တယ်ပေါ့နော်နောက်ချောင်းလေးဆုတ်တဲ့တလေလေးထွက်တတ်တယ်ချိလိုက်မယ်ဆိုရင်တော့ခုကိုဗစ်ရဲ့လက္ခဏာတွေကလည်းဒါတွေပါတာပဲအဖျားလေးပါတယ်ပေါ့ကိုဗစ်မှာတော့ပို့ပြီးတော့ပါတတ်တယ်ပေါ့နော်ဒါပေမဲ့လက္ခဏာတွေဖြစ်တဲ့ကာလကကွာတယ်ဗျကိုဗစ်ကတော့ရက်တူတူအတွင်းမှာဖြစ်မှာပေါ့ COVID လူနာကြတော့လာနေချီးပြီးတော့ဖြစ်နေတဲ့သဘောရှိတာပေါ့ဆိုတော့ကဖြစ်တဲ့ကာလအတိုင်းတာတော့ကွာခြားမှုရှိတယ်တိုးတော်လေးပဲ COPD လို့မသတ်မှတ်ရသေးတဲ့ COPD လူနာမှာ COVID ဖြစ်ပြီးတွဲပြီးတော့ရှိတယ်ဆိုတဲ့ဥစားမျိုးလည်းဖြစ်နိုင်တာပေါ့နော်ဆိုတော့နောက်ခုစလုံးက history ပေါ့မေးလိုက်လို့ရှင်တော့တချို့ကရက်တူတူနဲ့ဆိုတာ COVID ဖြစ်ဖို့များတယ်ပေါ့ရက်ရှည်လာပြီးဆိုလို့ရှင်တော့ငွေတွေက COPD ရှိနေတာခု COVID ထပ်ဖြစ်လာမဖြစ်လာတော့ test လုပ်မှာပဲသိရမှာပါဗျ
ဟုတ်ကဲ့ဆရာတော့ဘယ်လိုလက္ခဏာပြလာရင်တော့မဖြစ်မနေစေခဲ့ဘူးအများကြီးတင်လဲဆရာကြီး
ဟုတ်တယ်ဗျအဲ့တော့အဖျားလည်းရှိလာမယ်အမောကလည်းပိုဆုလာမယ်ချောင်းဆူရာတွေကလည်းများလာမယ်ဆိုရင်တော့ဖြင့်ကိုဗစ်ကရောဂါကာလမှာတော့ကိုဗစ်ကိုကျွန်တော်တို့ exclude လုပ်ဖို့လိုပါတယ်ကိုဗစ်မဟုတ်ဘူးဆိုတာကိုသက်သေပြနိုင်ဖို့အတွက်စစ်ဆေးဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုအကြမ်းဖက်စီးရင်ကပယ်ဖြတ်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အစိုးကိုရခိုင်ပြည်နယ်လွတ်တော်မှာအတည်ပြုခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်အဖွဲ့နဲ့ပအိုးနဲ့တအားနိုင်ငံရေးပါတီတို့ရှမ်းပြည်နယ်တောင်ကြီးမြို့မှာတွေ့ဆုံခဲ့တယ်ဆိုတာနဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီတို့တွေ့ဆုံမှုပြက်ပြားသွားခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာအစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားတဲ့ ULA AA ကိုအကြမ်းဖက်စည်းရင်းကနေပယ်ဖြတ်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုရခိုင်ပြည်နယ်လွတ်တော်မှာကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်ဒီအဆိုကိုဇန်နဝါရီလ17ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်15ကြိမ်မြောက်ပုံမှန်အစည်းအဝေးပထမနေ့မှာမြောက်ဦးမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကတင်သွင်းပြီးပူရီတောင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကထောက်ခံဆွေးနွေးပြီးအခုလိုအတည်ပြုခဲ့တာပါပြည်သူတွေလိုလားနေတဲ့ငြိမ်းချမ်းရေးကိုရှေ့ဆက်နိုင်ဖို့နဲ့မတရားအသင်းအဖွဲ့အဖြစ်ကြီးညာထားတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းတွေမှာအဟန့်တန်းမဖြစ်ဖို့အခုလိုအဆိုတင်သွင်းရတာဖြစ်တယ်လို့ဦးထွန်းသာစိန်ကပြောပါတယ်ရခိုင်တပ်တော် AA ကိုမြန်မာအစိုးရက2020ခုနှစ်မတ်လ23ရက်နေ့ကမတရားအသင်းနဲ့အကြမ်းဖက်အုပ်စုအဖြစ်ကြီးညာခဲ့ပါတယ်
ရှမ်းပြည်နယ်တွင်းရှိတိုင်းဒေသနိုင်ငံရေးပါတီတွေနဲ့တွေ့ဆုံမှုအတွက်2020ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကနေရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိစဉ်မှာပိုးနဲ့တန်းပါတီတို့နဲ့တွေ့ဆုံခဲ့ပါတယ်ဇန်နဝါရီလ23ရက်ကဒေါက်တာအောင်မွန်းညူဦးဆောင်တဲ့ NLD ဗဟုလူမှုဆောင်ဖွဲ့ကတောင်ကြီးမြို့ရှိ NLD ရုံးချုပ်မှာပိုးမျိုးသားဖွဲ့ချုပ် BNO ကဥက္ကဋ္ဌဦးခွန်ဆန်လွင်ထွေထွေတွင်းမှုခွန်တိန်ဖေရုံးဖွဲ့မှုစောခွန်ကျော်ဝင်းတို့နဲ့ညနေ3နာရီမှာတွေ့ဆုံခဲ့ပါတယ်ညနေ4နာရီချိန်မှာတော့တန်မျိုးသားပါတီဒုဥက္ကဋ္ဌဦးညီဆိုင်နဲ့ထွေထွေတွင်းမှုမိုင်အုံးခိုင်တို့ကလာရောက်တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုမှာဖက်ဒရယ်ပြည်ထောင်စုရေးတိုင်းဒေသရေးတွေကိုဆင်နွှဲခဲ့ကြပါတယ်ရှမ်းပြည်နယ်မှာ SNLD အပါအဝင်ဂျန်နဲ့ရွေးကောက်ပွဲအနိုင်ရပါတီတွေသတိပုဂ္ဂလတွေနဲ့လည်းဆက်လက်တွေ့ဆုံသွားဖို့ရှိတယ်လို့တောက်သာအောင်မိုးညိုကပြောပါတယ်
။ချင်းပြည်နယ်တောင်ပိုင်းပလဝမြို့မှာတော်ထဲဝါခုတ်ဖို့သွားတဲ့အမျိုးသမီးတဦးဟာဇန်နဝါရီလ12ရက်နေ့မွန်းလွဲ2နာရီဝန်းကျင်ကမြေမြုပ်မိုင်းနှင်းမိပြီးဘယ်ဖက်ခြေထောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပလဝမြို့နယ်တိုက်ပွဲရှောင်တဲ့တဘာဝဘေးကူညီရေးအဖွဲ့ကဦးစာနီကပြောပါတယ်မြေမြုပ်မိုင်းနှင်းမိတဲ့သူဟာအသက်38နှစ်အရွယ်ကလေး9ယောက်မိခင်ဒေါက်တိုဝင်းဖြစ်တယ်လို့သိရပြီးသူ့အမျိုးသားဟာပလဝမြို့ခရယာနှစ်ရှိကိုတက်ရင်ကတမရော်ဒအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်မြမတမရော်နဲ့ရခိုင်တပ်တော် AA တို့ပလဝမြို့နယ်မှာတိုက်ပွဲစတင်ဖြစ်ပွားတဲ့2015ခုနှစ်ကစပြီးလက်ရှိအချိန်အထိမြေမြုပ်မိုင်းနှင်းမိတဲ့ဖြစ်စဉ်14ခုရှိခဲ့ပြီးသေဆုံးသူ9ဦးထိရှိခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ရဲ့မှတ်တမ်းအရသိရပါတယ်
ကချင်ပြည်နယ်မြင်းကြီးနားမြို့ပလနာနယ်မြေတွင်ရှိစိတ်ဂျိုးဆက်စစ်ဆောင်စခန်းကအသက်59နှစ်အရွယ်လူငယ်မျိုးရာစုဆံကဇန်နဝါရီလ10ရက်နေ့မှာကိုဗစ် -19 ပိုးတွေ့ရှိပြီးနောက်စခန်းကိုလော့ကောင်းချထားလိုက်ရပြီးသူနဲ့ဆက်ဆက်ခဲ့တဲ့44ဦးကိုအာခေါင်သုတ်ဖတ်နမူနာစစ်ဆေးမှုတွေပရမအကျင့်ပြုလုပ်ခဲ့ပြီးဖြစ်ရာအလုံးမှ negative ဖြစ်ထွက်ထားတယ်လို့စခန်းတာဝန်ခံဦးခွန်အောင်ကပြောပါတယ်စစ်ရှောင်းစခန်းတွေကိုလော့ကောင်းချထားလိုက်တဲ့အတွက်စစ်ရှောင်းတွေစန္ဒရိတ်ကခက်ခဲဖြစ်နေရတယ်လို့စခန်းတာဝန်ခံဦးခွန်အောင်ကဆိုပါတယ်အစိုးရတာဝန်ရှိသူတွေနဲ့ကရုဏာလူမှုစည်းလုံးညီညွတ်ရေးအသင်း DMS တို့ကကိုဗစ် -19 ကာကွယ်ရေးပစ္စည်းတွေကျန်းမာရေးနဲ့သက်ဆိုင်တဲ့စေဝါပစ္စည်းတွေကိုလာရောက်ပပိုးပေးခဲ့ပေမဲ့အစားအသောက်စန္ဒရိတ်ကလိုအပ်ချက်တွေကိုပံ့ပိုးဆောက်ပါပေးခြင်းမရှိသေးဘူးလို့ဦးခွန်အောင်ကပြောပါတယ်
ကြဒိုလဆန်တရက်2023ခုနှစ်ဇန်နဝါရီလ23ရက်နေ့မှာကြာရောက်တဲ့83ကြိမ်မြောက်ကရင်အမျိုးသားနှစ်တစ်ကူနှစ်အထိမ်းမှအခမ်းအနားကိုကိုဗစ် -19 ကြောင့်ဒေတာအလိုက်အချင်းချုပ်ကျင်းပပြုလုပ်သွားမယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်ကရင်တိုင်းရင်းသားရဝန်ကြီးစောအောင်မြင့်ခိုင်ကပြောပါရယ်ကရင်လူမျိုးတို့ရဲ့အလေးနက်ထားတဲ့နှစ်ထူးနှစ်မြတ်ဖြစ်တဲ့အတွက်နှစ်တစ်ကူပွဲတော်ကိုမလစ်ဟင်းစေဖို့ဒေတာအလိုက်ကျမ်းမာရေးလမ်းညွှန်ချက်နဲ့အညီလိုက်နာပြီးကျင်းပသွားမယ်လို့ဝန်ကြီးကဆိုပါရယ်အလားတူစိတ်မရောမြို့နယ်အတရာမြင့်အရှိချမ်းဒေတာမှာလည်းကရင်နှစ်တစ်ကူနှစ်ကိုအဓိကလှုပ်ဆောင်ချက်၃ချက်နဲ့အချင်းယုံပြုတ်လုသွားမှာဖြစ်ပါတယ်ကရင်နှစ်တစ်ကူပွဲတော်ကိုကရင်တိုင်းနာတွေပြန့်နှံ့နေထိုင်ရာတိုင်းဒေတာကြီးနဲ့ပြည်နယ်အသီးသီးတို့မှာနှစ်စဉ်ကျင်းပကြပြီးမြန်မာနိုင်ငံလွတ်လပ်ရေးမရမီအင်္ဂလိပ်အစိုးရလက်ထက်ကလေးကတရားဝင်ရုံးပိတ်ရဲ့အဖြစ်သတ်မှတ်ပေးထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တိုင်းသားပါတီတွေနဲ့တွဲဆုံညှိနှိုင်းဖို့အတွက်ဒေါက်တာအောင်မိုးညို့ဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီတို့တွဲဆုံမှုတွေမှာတွဲဆုံရမယ့်နေရာညှိနှိုင်းလို့မရတာကြောင့်ပြက်ပြားသွားခဲ့ပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
တိုင်းရင်းသားပါတီတွေနဲ့လိုက်လံတွဲဆုံနေတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်အဖွဲ့ဟာဇန်နဝါရီလ12ရက်နေ့ကကယားပြည်နယ်လွိုင်ကော်မြို့မှာတိုင်းရင်းသားပါတီတွေနဲ့နေရာညှိမြတာကြောင့်တွဲဆုံပွဲပြစ်ခတ်တယ်လို့ကယားပြည်နယ်ဒီမိုကရက်တစ်ပါတီတွင်ရင်မှူးဦးတဲတဲကခုလိုပြောပါဗျာ
သူတို့အဓိကလာတာသူတို့ပါတီကိစ္စဖြစ်တယ်ကျွန်တော်လည်းတွေ့တာတော့ဒုတိယအဥပဒေဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့ဒီပေါ်မှာသိတော့အားရစီနာမှုမရှိဘူးပေါ့နော်နောက်အမြင်တစ်ခုထက်တယ်ပဲသူတို့ကလိုက်ကျော်ပြီးနိုင်ခြင်းမရှိဘူးဆိုတော့တခြားသောနိုင်ငံကြီးကိစ္စရည်စိုင်းနိုင်ငံကြီးကိစ္စရည်ပေါ့အဲ့လိုကိစ္စမျိုးတွေကိုသူတို့နဲ့ဆွေးနွေးခြင်းမရှိလို့ရှိရင်အနောက်ဖြစ်ပါမှာလားတရားနည်းလဲကျွန်တော်တရားဖြစ်မိတာပေါ့လေနောက်ပြီးမှတရားနည်းအရကိုကျွန်တော်ရွေးပြီးမှဆွေးနွေးကြအောင်လို့ပြောတာတော့မှသူကလည်းလက်မခံဘူးဖြစ်တဲ့အခါကျတော့ကျွန်တော်အနေနဲ့ကဟိုသူတို့နဲ့တော့တွေ့ကြကြောင်ရှိတော့ပေါ့နော
်ကယားပြည်နယ်ဒီမိုကရက်တစ်ပါတီနဲ့တွဲဆုံွဲပြက်ပြားသွားတဲ့အပေါ် NLD ဘ ഹു ပြောခွင့်ရဒေါက်တာမျိုးညွတ်ကခုလိုပဲပြောပါတယ
်ကျွန်တော်မြို့သားဒီမိုကရေစီအဖွဲ့ကြောင့်ကိုဖိတ်ကြပါလေအဲ့ဒါကနော်ဒီအင်ရှင်းအယုံကိုမလာလို့ပါဘူးတခြားနေရာဦးပဲလာနေပါလေဆိုတော့အားတော့ဧည့်သည်ရဲ့ကိုယ်ပါရွေးချယ်ပြန်ပါလေခင်ဗျအဲ့တော့ကျွန်တော်တို့ဖိတ်ကြတာကိုမလာတဲ့အတွက်ကျွန်တော်တို့
NLD ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွေးညိုဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီ၄ရက်နေ့ကဝလမြိုင်မြို့မှာလည်းအခုလိုပဲနေရညှိမြရလို့ငွန်ညင်ညွတ်ရေးပါတီနဲ့တွဲဆောင်ပွဲပြစ်ခတ်ရပြီးဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရမျိုးသိန်းကတော့ NLD အနေနဲ့မြို့သားညင်ညွတ်ရေးအစိုးရကိုအမှန်တကယ်ပုံဖော်လို့တယ်ဆိုရင်တတိယနေရာတစ်ခုခုမှာဆွေးနွေးပွဲလုပ်တည်တယ်လို့ဆိုပါတယ်
ဒီ NLD ပါတီအနေနဲ့ပေါ့လေတိုင်းရင်းသားပါတီတွေနဲ့တကယ်လက်တွေ့ဆက်ကြနှိမ့်တိုင်းပြီးတော့အမျိုးသားညီညွတ်ရေးအစိုးရပုံစံကိုပုံဖော်ဖို့စိတ်ပိုင်းချက်ထားတယ်ဆိုရင်တိုင်းရင်းသားပါတီတွေနဲ့နှိမ့်တိုင်းဆွေးနွေးမှုတွေကို NLD ပါတီခန္ဓာချုပ်လည်းမဟုတ်အဲ့တော့တိုင်းရင်းသားပါတီတွေရဲ့ရုံးချုပ်လည်းမဟုတ်တဲ့အတွက်နေရာမှာရှင်းပြနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်
နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲမှာ NLD ပါတီနိုင်ရခဲ့ပြီးနောက်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးလက်သွဲဆောင်ရွက်ဖို့တိုင်းရင်းသားပါတီတွေကိုကမ်းလှမ်းခဲ့ပြီးနောက်ဒီနှစ်ဆန်းကစလို့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံနေတာပါ NLD ကိုယ်စားလှယ်ခရီးစဉ်မှာရွေးကောက်ပွဲအနိုင်ရကချင်းပြည်နယ်ပြည်သူပါတီနဲ့ကချင်းပြည်နယ်မှာတွားရောက်တွေ့ဆုံခဲ့တယ်လို့မွန်ညညွရေးပါတီနဲ့တွေ့ဆုံဖို့မွန်ပြည်နယ်ကိုတွားရောက်ချိန်မှာတော့တွေ့ဆုံမဲ့နေရာကိစ္စကြောင့်ဆွေးနွေးပွဲပြက်ခဲ့ရပါတယ်
ဆက်ပြီးတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းမှာရှိတဲ့တစ်ရှူးငပြောကုမ္ပဏီတချို့လောက်ခမပေးဘဲတိန့်ရှောင်နေတဲ့အတွက်ငပြောခြံလုတ်သားတွေအခက်ခဲဖြစ်နေရတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးမှာပါရှင်
။မိုင်းမော်မြို့နယ်ဆန်ကားကြေးရွာအုပ်စုမိုင်းမော်ကြေးရွာတွင်ကတရှိငွေပြောချာလှုပ်သား90ကျော်ဒီကနေ့ချိန်ထိလှုပ်အပ်ခတွေမရဘဲအခက်အခဲဖြစ်နေရတယ်လို့ငွေပြောချာလှုပ်သမားဦးခင်မောင်ဝင်းကပြောပါတယ်
။ဂျင်စာအဖွဲ့က16ရောက်16ဖွဲ့လူဦးရေအပြင်ကတော့သူက52ယောက်မိခိုးမိသားစုမိခိုးက50လောက်ရှိတယ်။ဦးလေးတို့အခက်ခဲကဒီငပြောကြံမှာကျင်းစားစောင့်နေတာကိုကျင်းစားမရတဲ့အတွက်ငွေမရရှိဘူးတရုတ်ဖွဲ့ပြီးတယ်။အဲ့ဒီဟာကိုဦးလေးတို့ကကိုယ်ဆင်းရဲထားတဲ့နင်းနာကြီးကိုလိုချင်လို့တောင်းဆိုတာပဲဖြစ်တယ်။ဦးလေးတို့ကဒီစီဝါရေးလူမှုရေးကျမ်းမာရေးအစားဒီငပြောကြံမှာအလုံးနှိမ့်ထားတာလေ။တစ်နှစ်ပတ်လုံးနှိမ့်ထားရတာကိုဦးလေးတို့ကဘာမှမရရှိပဲနဲ့အကျိုးခံစားဖို့မရှိပဲနဲ့ဦးလေးတို့မှလက်လွတ်ဆုံရှုံရတယ်လို့ဖြစ်နေတာ
ကချင်ပြည်နယ်မြင်းကျင်းသားမြို့နယ်ဝိုင်းမော်မြို့နယ်ပမော်မြို့နယ်မုံမောင်မြို့နယ်တွင်ရှိငပြောချန်တွေမှာအလုပ်လုပ်ကြတဲ့အလုပ်သမားများစုဟာကျင်စားလို့ခေါ်တဲ့ထက်ရှိငပြောသီးအလေးချိန်လိုက်လှုပ်ခါရတဲ့အလုပ်သမားတွေဖြစ်ကြပြီးလက်ကစားနေစားအလုပ်သမားများလည်းပါဝင်ပါတယ်ဥက္ကမဝင်းတို့ပါဝင်ငပြောချန်လုပ်သမား90ကျော်လှုပ်လှုပ်နေတဲ့ငပြောကုမ္ပဏီကစင်ကြိုင်ကုမ္ပဏီဖြစ်ပြီးအလုပ်သမားတွေအနေနဲ့ဝိုင်းမော်မြို့နယ်အစင်းသီးတန်ကြားထားတယ်လို့အလုပ်သမားတွေကပြောပါတယ်။ဒါ့အပြင်ဝိုင်းမော်မြို့နယ်တွင်ရှိပေါ်လာကုမ္ပဏီပိုင်းတာလောကြီးတိုက်နယ်တွင်ရှိနန်းခွင်ချောင်းစိုက်ကွင်းအမှတ်3မှာငပြောချန်လုပ်သမား29ဦးသွက်လဲကုမ္ပဏီကလုပ်ခရစုံတရားမပေးဘဲထွက်ပြေးသိမ်းရှောင်နေရတယ်လို့အလုပ်သမားသူဖြစ်တဲ့ဦးတင်ဝင်းကဆိုပါတယ်။
မန်နေဂျင်ဒါရိုက်တာဥပဝစီကအဲ့ကမှအဲ့ဒီဒါလောကြီးတိုက်နယ်ဥက္ကဋ္ဌကနေပြီးတော့မှဖုံးဆက်ပြီးတော့မေးတဲ့အခါမှာမပေးနိုင်တော့ဘူးလို့သူကပြောခဲ့တဲ့အတွက်တိုက်နယ်ဥက္ကဋ္ဌကနေပြီးတော့မှမြို့နယ်ဟိုအုပ်ချုပ်ရေးမှူးကိုပြန်တင်ပြပါဆိုလို့ကျွန်တော်တို့ကပြန်တင်ပြခဲ့ပါတယ
်ဒီအတွက်နန့်ခွင်ချောင်းစိုက်ကွင်းမှ3ကငပြောချန်လုပ်သမား29ဦးကနေဝန်ကြီးချုပ်တောက်တာခဲအောင်လုပ်သမားယုံလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကရှင်ဝန်ကြီးဦးစော်ဝင်းမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးထံအစစ်အစ်တိုင်ကြားခဲ့ပါတယ်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဘက်ကနှစ်ဖက်တဘောတူညီချက်ရအလို့သမားသူကိုရှစ်သိမ်းပေးဖို့ညွန်ကြားခဲ့ပေမဲ့ကုမ္ပဏီဘက်ကလောအခမပေးဘဲထွက်ပြေးသွားတယ်လို့ဥတည်ဝင်းကပြောပါတယ်။တချင်းပြည်နယ်တွင်းတစ်ရှုငပြောဆိုင်ခင်းလုပ်ငန်းတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိလာခြင်းမြေယာပြဿနာတွေပေါ်ပေါက်လာခြင်းတရုတ်ကုမ္ပဏီလက်အောက်သို့မြေကထောင်ချေကျရောက်သွားတဲ့ပြဿနာတွေအလို့ရှင်နဲ့အလို့သမားတွေရဲ့ပြဿနာတွေနှိမ့်စင်နဲ့မြဖြစ်ပွားနေတယ်လို့ငပြောချံလို့သမားတွေနဲ့ဒေတာတွင်းကအရဖက်ဖွဲ့စီကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်လက်နက်ကင်အေအေကိုအကြမ်းဖက်စီရင်ကပယ်ဖြတ်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုရခိုင်ပြည်နယ်လွတ်တော်မှအတည်ပြုခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစလဲအဖွဲ့နဲ့ရှမ်းပြည်အတွင်းတိုင်းဒေသနိုင်ငံရေးပါတီတို့ရှမ်းပြည်နယ်တောင်ကြီးမြို့မှာတွေ့ဆုံခဲ့ပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
တော်ရရှင်များရှင်ကြာသာပရိနိညာပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနောက်ဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်တမရဒေါ်နယ်ထရမ့်ကို American Outlook တော်ကဗုဒ္ဓဟူးနေ့ကတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကလူအသက်သေဆုံးရတဲ့အထိဖြစ်ပွားခဲ့တဲ့လွတ်တော်အဆောက်အုံကိုဝင်ရောက်စီးနှင်းမှုဖြစ်ရမှာသမရထရမ့်ကသူ့ကိုထောက်ခံသူတွေကိုလှုံ့ဆော်အားပေးခဲ့တယ်ဆိုတဲ့အချက်ကိုထောက်ပြပြီးခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကဟောင်ကောင်ကနေထိုင်ဝမ်ကို speedboat လေးနဲ့ထွက်ပြေးဖို့ကြိုးပမ်းခဲ့တဲ့ဒီမိုကရေစီရေးလှုပ်ရှားသူ12ယောက်ကိုကူညီပေးခဲ့တယ်လို့တန်တရားရှိသူ12ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အဖမ်းဆီးခံရသူတွေထဲမှာလူသိများသူဒီမိုကရေစီရေးလှုပ်ရှားမှုတွေမှာထောက်ခံအားပေးတဲ့လူ့အခွင့်အရေးရှင်နေဒန်နီယယ်ဝေါင်လည်းပါဝင်ပါတယ်COVID-19 ရောဂါကိုထိထိရောက်ရောက်ကာကွယ်တားဆီးနိုင်မဲ့ကာကွယ်ဆေးနောက်တစ်မျိုးမကြခင်မှာထွက်ပေါ်လာဖို့ရှိပါတယ်။ Johnson & Johnson ကုမ္ပဏီကစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးဟာကနအူအစောပိုင်းအဆင့်တွေမှာစည်တနာဝန်ထမ်းအဖြစ်နဲ့ပါဝင်စမ်းသပ်ခဲ့ကြတဲ့လူငယ်တွေမှာရောလူကြီးတွေမှာပါယောဂကိုတိုက်ထုတ်နိုင်တဲ့ကိုခံစွမ်းအားတွေထွက်ပေါ်လာတာကိုတွေ့ရတယ်လို့ဗုဒ္ဓဟူးနေ့ထုတ် New England ဆေးပညာဂျာနယ်မှာဖော်ပြထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဥဆောင်တဲ့နိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ပုံကိုစုံစမ်းစစ်ဆေးဖို့အတွက်တရုတ်နိုင်ငံဝူဟန်မြို့ကိုဒီကနေ့ရောက်ရှိသွားပြီးဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ WHO ကြားလာပေါင်းများစွာတန်တမာရေးအခြေတင်ပြောဆိုမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တရုတ်သမ္မတရှီဂျင်ပင်ကနိုင်ငံတကာစုံစမ်းစစ်ဆေးသူတွေကိုလာရောက်ဖို့အတွက်ခွင့်ပြုပေးခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်ကြာသာပရိနိညာပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.